Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2020ခုနှစ် January လ2ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 1925.32 line meter 190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါရဲ့ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့ဆွမျက်မော်မှာဆန္ဒပြသူတွေဝင်စည်းဖို့ကြိုးစားခဲ့တဲ့အီရတ်နိုင်ငံဘက်ဒက်မြို့တော်ကအမေရိကန်တန်ယုံတဝိုက်မှာဒီကနေ့တော့အခြေအနေတည်ငြိမ်နေပါတယ်ထိုင်ဝမ်မှာစစ်ရဟတ်ရင်တစင်ပြကြမှုအတွင်းမှာဆေးဦးစကြုပ်အပါအဝင်၈ယောက်သေဆုံးသွားပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့ကြေညာပေးပါမယ်ရှင်
အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းစာလေးထဲမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစိုက်ပျိုးရေးသိပ်ပံကြောင်းကိုလုံခြုံရေးအရပိတ်လိုက်ပါတယ်
အဲ့ဒီနားမှာလည်းမကြခါဆိုလို့ဒီကမ်းတော့လာပြီးတော့နေရာယူတာတို့တောင်းဝန်းလေးကိုဝင်ပြီးတော့လာနေတာတို့ရှိတဲ့အခါကြတော့လေအစိုးရပြီးတော့မှဟိုလောလောဆယ်နားထားလိုက်တော့ဆိုပြီးတော့
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါတခါဗစ်တိုးရီးယားအမှုတရားမျှတမှုရှိရေးမြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်း ILAM ကစတင်ဆောင်ရွက်နေတဲ့အကြောင်းကရင်ပြည်နယ်ထဲမှာအစိုးရရဲ့လမ်းဖောက်ရေးအစီအစဉ်မှာကရင်လက်နက်ကိုင်ဖွဲ့နဲ့အစိုးရစစ်တပ်ကြားဆွေးနွေးမှုတွေပြည်လည်မှုမရသေးတဲ့အခြေအနေရိုဟင်ဂျာအရေးအပါအဝင်ကဘာတလွှားကအရေးပေါ်အခြေအနေတွေကနေလူအသက်ပေါင်းများစွာကိုကယ်တင်နိုင်ခဲ့တဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောလိုက်တာစတဲ့သတင်းတွေကိုနာဆင်ကြရမှာပါဒုတိယပိုင်းမှာတော့ဥအောင်ခေရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာကန္တာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့ထိတ်တဲရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန့်ဦးတို့ပြောပြပါမယ်ရှင
်အီရတ်နိုင်ငံဘက်ဒက်မြို့တော်ကအမေရိကန်တန်ယုံကိုဝင်စီးဖို့ကြိုးစားခဲ့တဲ့ဆန္ဒပြသူတွေပြန်လည်ထွက်ခွာသွားကြပြီဖြစ်လို့ဒီကနေ့တော့အခြေအနေတည်ငြိမ်နေပါတယ်တန်ယုံလုပ်ငန်းတွေကိုတော့ယာယီရထားတဲ့အပြင်အမေရိကန်နိုင်ငံသားတွေအနေနဲ့တန်ယုံသားကိုမလာကြဖို့အတွက်နိုင်ငံသားရေးဌာနကသတိပေးထားပါတယ်။တန်ယုံရောတန်ယုံဝန်ထမ်းတွေပါလုံခြုံစွာရှိတယ်လို့တော့အီရန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Brian Hook ကပြောပါတယ်။ဒါပေမဲ့ချိုတင်ဆောင်ရွက်မှုလို့ကာကွယ်ရေးဝန်ကြီး Mark Esper ကပြောပြီးအမေရိကန်တပ်ဖွဲ့ဝင်950ကိုအရှိအလေပိုင်းဒေသကိုဆေးလွှတ်ထားပါတယ်။ကာတာ၏ Hezbollah အဖွဲ့ခေါင်းဆောင် Abu Mahdi El Muhandis အပါအဝင်တခြားအကြမ်းဖက်သမားတွေကတန်ယုံကိုတိုက်ခိုက်ဖို့ကြိုးကင်ခဲ့တာလို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကဖော်ပြပြောဆိုခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီး Pompeo ရဲ့တောက်ချာနေစတင်မဲ့ဥရောပနဲ့အာရှအလယ်ပိုင်း၅နိုင်ငံခီးစဉ်ကိုတော့ရွှေ့ဆိုင်းထားပါတယ်။အီရတ်နဲ့ဆီးရီးယားမှာရှိတဲ့ကာတာ၏ Hezbollah စစ်သွေးကြွအဖွဲ့ပြစ်မှတ်တချို့အပေါ်အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအပေါ်မကျေနပ်လို့အီရတ်အစိုးရကြောထောက်နောက်ခံပေးထားတဲ့ပြည်သူစစ်အဖွဲ့တွေနဲ့ဆန္ဒပြသူတွေပြီးခဲ့တဲ့ရက်တွေကဒေါသတကြီးတန်ယုံပေါ်ဆန္ဒပြခဲ့ကြတာပါပုံထုနေ့တုန်းကဆန္ဒပြသူတွေဟာတန်ယုံအဆောက်အဦကိုဂဲတွေနဲ့ပြစ်ပေါက်ဝင်းတကားကိုမိလောင်ဘုံတွေနဲ့ပြစ်ပေါက်မိချိုးဖို့ကြိုးစားခဲ့တဲ့အတွက်အမေရိကန်လုံခြုံရေးတာဝန်ရှိသူတွေကမျက်ရည်ယိုဘုံတွေရာဘာကြီးတွေတုံးပြီးလူစုခွဲခဲ့ရပါတယ်တနင်္လာနေ့တွေကစတင်တဲ့ဆန္ဒပြနေကြသူတွေဟာအင်္ဂါနေ့မှတန်ယုံဝင်းအပြင်စည်းကိုကျော်ပြီးတော့တန်ယုံပြည်ဝင်တဲ့အထီရောက်လာပြီးပင်မအစာဦးကြီးတဲ့ဝင်တဲ့ဂိတ်တကားကိုဖျက်ဆီးဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်
။ထိုင်ဝမ်မှာလီတက်ရဟန်ရင်ပြတ်ကြတာကြောင့်စီးစည်းရရှိချုပ်ပါဝင်ရှိဦးတည်ဆုံသွားတယ်လို့ထိုင်ဝမ်ကာကွယ်ဝင်ကြီးဌာနကပြောလိုက်ပါတယ်။တိုင်ပင်မြို့တော်ကနေပြီးတော့အရှင်းမြောက်ပိုင်းမှာရှိတဲ့ရီလန်းနေကိုသွားတောင်တန်းတွေရှိရာနေရာမှာပြတ်ကျခဲ့တာဖြစ်ပါတယ်။တုံနှစ်တကူပွဲတော်မတိုင်ခင်ရီလန်းမှာတာဝန်ထမ်းနေတဲ့စစ်သားတွေကိုအားပေးဖို့သွားမှာပြတ်ကျသွားတာပါ။ရဟယင်ပေါ်မှာ73ဦးပါသွားခဲ့ပြီးတော့9ယောက်ကတော့တက်ရှင်ကျန်ရပါတယ်။စစ်ရဟယင်ဟာရေးပေါ်ချီနေတဲ့တောင်တန်းတစ်ခုပေါ်အတင်းဆင်းဖို့ကြိုးစားနေတဲ့ပြတ်ချခဲ့တာဖြစ်တယ်လို့ကာဝေးဦးကြီးဌာနကထုတ်ပြန်ပါတယ်။ဒေသစံတော်ချိန်မနေ့7နိုင်ခွဲလောက်မှာ Black Hawk အမျိုးအစားရဟယင်နဲ့လေကြောင်းထင်းသိမ်းတောင်ရှိသူတွေဆက်သွယ်ပြတ်သွားခဲ့ပြီးတဲ့နောက်ကင်ဆယ်ရေးအဖွဲ့တွေကိုဆေးလွှတ်ခဲ့ရတယ်လို့ပြောပါတယ်။ရဟယင်ကိုယ်တည်းပျက်စီးသွားပြီးတော့ရဟယင်ဒလက်တွေအစိတ်စိတ်မှောင်မှောင်ကျိုးသွားတဲ့ပုံတွေကိုအရေးပေါ်အာဏာပိုင်တွေကထုတ်ပြန်ခဲ့ပါတယ်။ရဟယင်ပြစ်ကြမှုအတွင်းမှာတည်ဆုံသွားတဲ့စီဥစီရာရှိချုပ်ဘူချုပ်ကြီးရှန်ယီမင်းဟာထိုင်ဝမ်ကိုသူတို့ပိုင်ညှက်လို့ပြောပြီးတော့စီးရချင်းချောက်နေတဲ့တရုတ်ရဲ့ရန်ကိုကာကွယ်ရေးကိုဥစည်းပြီးတော့ကင်တွေရသူဖြစ်ပါတယ်။ဘာကြောင့်ရဟယင်ပြစ်ကြခဲ့သလဲဆိုတာကိုစုံစမ်းဖို့အတွက်ထိုင်ဝမ်သမ္မတကညွှန်ကြားထားပါတယ်
။ Australia နိုင်ငံမှာအချိန်ပြင်းပြင်းနဲ့တောမီးတွေလောင်ကျွမ်းနေတဲ့ New South Wales ပြည်နယ်ထဲမှာအရေးပေါ်အခြေအနေကိုတတိယအကြိမ်ထုတ်ပြန်ထားရပါတယ်။စနေနေ့မှာအင်မတန်ပူပြင်းတဲ့မိုးလေဝသအခြေအနေပြန်ရောက်လာမှာမို့တောက်ချာနေမနဲ့9နိုင်တွေကစပြီး9ရက်ကြာအရေးပေါ်အခြေအနေထုတ်ပြန်တယ်လို့ပြည်နယ်ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။ တောင်ပိုင်းကမ်းရိုးတန်းဒေသမှာစနေနေ့ကျရင်အပူချိန်ဟာ40ဒီဂရီဆယ်စီယပ်ထက်မနည်းဖြစ်မယ်လို့ခန့်မှန်းထားပါတယ်။ကမ္ဘာလှည့်ခီးသည်တွေအသွားများတဲ့ New South Wales ပြည်နယ်တောင်ပိုင်းကမ်းရိုးတန်းကနေဗစ်တိုးရီးယားပြည်နယ်တွေက East Gippsland ဒေသအထိမိုင်150ကျော်တဲ့ကမ်းရိုးတန်းဒေသတစ်ချောင်းမှာရှိနေတဲ့ခီးသွွားဧည့်သည်တွေကိုအဲ့ဒီဒေသတွေကနေ24နာရီတွင်ထွက်သွားကြဖို့အာဏာပိုင်တွေအမိန့်ထုတ်ထားပါတယ်။ဘေးလွတ်ရာလူတွေထွက်သွားနေကြတဲ့အတွက်ဓာတ်ဆီပြက်လက်မှုရင်ကျောပိတ်ဆို့မှုနဲ့ဈေးဆိုင်တွေမှာကုန်ရှားပါမှုတွေနဲ့ရင်ဆိုင်နေရပါတယ်။ East Gippsland ဒေသတွေကနေထွက်သွားဖို့ခက်ခဲတဲ့မိဘဒုက္ခတွေတဲ့အတွက်စစ်သည်မော်တွေစစ်ရဟတ်ယာဉ်တွေသုံးပြီးတော့ကယ်ဆယ်ရေးတွေလုပ်ပေးနေရပါတယ်။ဝန်ကြီးချုပ် Scott Morrison ကတော့အစိုးရအနေနဲ့အရေးပေါ်တုံ့ပြန်ရေးတွေကိုအချိန်သေးချာဆောင်ရွက်နေတယ်လို့ပြောပါတယ်။မိကြောင့်ဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတာကိုအများဆုံးပြန်ကောင်းအောင်စူးစမ်းနေတယ်လို့လည်းဝန်ကြီးချုပ်ကဆိုပါတယ်။အိနီးချင်းပြည်နယ်တွေမှာလောင်နေတဲ့မီးတွေကြောင့်ကမ်ဘရာမြို့တော်ရဲ့လေထုအရေးသွေးဟာအဆိုးဆုံးအခြေအနေမှာရှိနေပါတယ်။ဩစတြေးလျနိုင်ငံတော်ဝန်စက်တင်ဘာလတည်းကဆလောင်နေတဲ့တောမီးတွေကြောင့်18ယောက်ထက်မနည်းသေဆုံးပြီးအေက12တန်းခွဲကျော်လောက်ရှိတဲ့မြေနေရာတွေမီးလောင်ကျွမ်းခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာနှစ်တကူအကြိုနေ့ကမိုးကြီးကျယ်ရွာပြီးတော့ရေကြီးမြေပြိုလာတွေကြောင့်လူ3000ကျော်ဦးအိမ်မဲ့ဖြစ်နေပါတယ်။အချိန်တိုအတွင်းမှာတရှင်ထိုးတက်လာနေတဲ့ရေကြောင်းမျိုးမြို့တော်မှာရှိတဲ့ရက်ွက်ရာနဲ့ချီရေမြုပ်သွားခဲ့ပြီးမြို့တော်ကလက်စစ်တားပြီးလိုင်းတွေကိုလည်းအာဏာပိုင်တွေကဖျက်တောက်ဖြစ်ခဲ့ရပါတယ်။မြောက်ရထားလိုင်းသွားလာမှုတချို့ရပ်ထားရပြီးတော့လေစိတ်တစ်ခုမှဆိုရင်တော့လေရင်ပြေးလမ်းတွေနစ်မြုပ်သွားတာကြောင့်ပိတ်ထားရပါတယ်။အချိန်ပြင်းပြင်းစီးနေတဲ့ရေစည်းကြားမှာရေမြုပ်နေတဲ့နေနေတွေကဒေသခံတွေကိုကြိုးရီတုံပြီးတော့ကုညီကေစေးလူသားတွေကကဲထုတ်ပေးနေရပါတယ်။အခုရေကြီးမှုအတွင်းမှာလူ21ဦးထက်မနည်းသေဆုံးခဲ့ပါတယ်။ရင်နစ်တာဓာတ်လိုက်တာမြေပြိတာဓမ္မမဟုတ်ဒီအေးတက်လွန်ကဲပြီးတော့ခန္ဓာကိုယ်အပူချိန်ကျပြီးတော့သေဆုံးမှုတွေလည်းရှိနေပါတယ်။ဂျကာတာမြို့တော်နဲ့အနီးပတ်ဝန်းကျင်ဒေသမှာနေထိုင်နေတဲ့စုစုပေါင်းတန်း30လောက်တို့ရှိပြီးတော့အဲ့ဒီညမှာအခုလိုမျိုးရေကြီးမှုနဲ့ငလင်တန်းတွေကိုမကြာခဏခံရလေရှိပါတယ်။ဒါကြောင့်လည်းနိုင်ငံရေးမြို့တော်ကိုလက်ရှိနေရာကနေပြီးတော့ဘော်နီယိုကျွန်း East Kalimantan KI ကိုပြောင်းရွှေ့ဖို့အတွက်ဆွေးနွေးကနေပြီးတော့စီစဉ်တချို့ကြေညာထားပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ခြားသာဘရင်းနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။American သမ္မတဒေါ်နယ်ထရမ့်တရားစွဲဆိုခံထားရတဲ့အမှုကိုအထက်လွှတ်တော်မှဆက်ဆေးကြားနာရင်သူသက်တည်ထွက်ဆိုမယ်လို့သမ္မတရဲ့ကိုယ်ရေးအရာရှိ Rudy Giuliani ကပြောကြားလိုက်ပါတယ်။သမ္မတအမှုတွေကနေလွတ်အောင်သူ့အနေနဲ့အသက်နှိုင်ဆုံးစူးစမ်းသွားမယ်လို့သတင်းတောက်တွေကိုသမ္မတရဲ့ကိုယ်ရေးအရာရှိကပြောကြားခဲ့တာပါ။ရှင်းနေ Giuliani ဟာသမ္မတ Trump ရဲ့နိုင်ငံရေးအကျိုးအမြတ်အတွက်အတိုက်ခံတွေနဲ့ပတ်သက်တဲ့မကောင်းသတင်းတွေစုံစမ်းပေးဖို့ Ukraine နိုင်ငံကိုဖိအားပေးတဲ့နေရာမှာအဓိကကြားသူတစ်ယောက်ဖြစ်ပါတယ်။အောက်လွှတ်တော်ကနေဆွဲချက်တစ်ခုနဲ့သမ္မတ Trump အပေါ်တရားစွဲထားတဲ့အမှုကိုအထက်လွှတ်တော်မှာဘယ်တော့ကြားနာစစ်ဆင်မယ်ဆိုတာတော့မသိရသေးပါဘူး။သမ္မတဘက်ကနေခုခံခြေပါမဲ့ရှေ့နေအဖွဲ့တွေမှာကိုရီးယားရှေ့နေဂျူလီယာနီတော့ပါမဲ့ပုံမရပါဘူး။ဒီဘိုခရက်လွှတ်တော်အမတ်တွေအများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်ကသမ္မတ Trump အပေါ်အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်ချက်တွေကိုဟန်တားနှောက်ယှက်မှုတွေနဲ့တရားစွဲထားပါတယ်။အောက်လွှတ်တော်ကဆွဲဆိုထားတဲ့အမှုကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလူစီကအထက်လွှတ်တော်ကိုပေးပို့ခြင်းမရှိသေးတာကြောင့်အထက်လွှတ်တော်မှာအမှုကြားနာမဲ့ရက်ကိုမတတ်နှပ်မှတ်နိုင်သေးပါဘူး။အထက်လွှတ်တော်မှာဒီအမှုကိုဘလို့စစ်ဆေးမယ်ဆိုတာနဲ့မြတ်မြတ်တတကင်တွယ်လိမ့်မယ်လို့ယူဆရတဲ့အချိန်ကြရင်သူ့ဘက်ကပေးစရာရှိတဲ့အချက်လက်တွေကိုအထက်လွှတ်တော်ကိုပေးမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားထားပါတယ်။
အစွေးဝင်ကြီးချုပ်ဗန်ဂျမင်နေတန်ယာဟူးကသူ့ပေါ်ဆွဲဆုထားတဲ့အာဂတိလေစာမှုဆွဲချက်တွေကနေပြစ်ဒဏ်ကင်းလွတ်ခွင့်ပေးဖို့အစ္စရေးလွှတ်တော်ကိုတောင်းဆိုသွားမယ်လို့ပြောပါရယ်။သူ့ပေါ်မှာမမှန်မကန်ဆွဆွဲချက်တွေအားလုံးကိုခြေဖြတ်ဖို့တရားရုံးတော်မှာရင်ဆိုင်သွားဖို့ရည်မှန်းထားပေမဲ့တိုင်းပြည်ရဲ့နိုင်ငံရေးတာဝန်ထမ်းဆောင်နေကြတဲ့ရွေးကောက်ခန်းတွေကိုဥပဒေအရကာကွယ်ပေးနိုင်မဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ဥပဒေလိုအပ်တယ်ဆိုပြီးတော့အစ္စရေးပြည်သူတွေကိုတိုင်တယ်ပြီးတော့မေကွန်တရားမှာအစ္စရေးဝင်ကြီးချုပ်ကပြောပါရယ်။ဒါဟာအစ္စရေးနိုင်ငံမှာတော့ရှာရောင်ရှာပါအခြေအနေတရဖြစ်ပြီးတော့ဒီလိုလှုပ်ရှားဖြစ်ဥပဒေအရအားလုံးတန်းနေဖြစ်ရမယ်ဆိုတဲ့အခြေခံစံထားချက်ကိုချိုးဖောက်တာဖြစ်တဲ့ဆိုပြီးတော့ဝေဖန်မှုတွေလည်းရှိနေပါတယ်။အစ္စရေးတိုက်ခိုက်ပါတီခေါင်းဆောင်ဘန်နီကန်စ်ကတော့ဝန်ကြီးချုပ်နီတန်ယာဟူရဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ပေးဖို့အခုမြစ်တာရဲ့ခံချက်ပေါ်မှာဝေဖန်ပါတယ်။ဒါဟာဝန်ကြီးချုပ်အနေနဲ့အစ္စရေးရဲ့တရားရေးစနစ်ကိုရှောင်လွှဲနိုင်ဖို့အတွက်ဗျူဟာတရဖြစ်ပြီးတော့အင်တန်ဝမ်းနည်းဖို့ကောင်းတယ်လို့ပြောပါတယ်။ဂန်စတန်နီတန်ယာဟူနှစ်ဦးအာမတ်လမှာတတိယကြော့ရွေးကောက်ပွဲကိုထပ်ပြီးတော့ရင်ဆိုင်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ခုစလုံးမှာတော့နှစ်ဦးစလုံးဟာလွှတ်တော်ရဲ့ထောက်ခံမှုလုံးလုံးလောက်မရခဲ့ပါဘူး။ဒီပြစ်ဒဏ်ကင်းလွတ်ခွင့်ဥပဒေကိုအစ္စရေးလွှတ်တော်ကနေပြီးတော့အတည်ပြုလိုက်မယ်ဆိုရင်တော့မစ္စတာနီတန်ယာဟူကို ူလွတ်တော်အမတ်တူဖြစ်နေသည့်ကာလပတ်လုံးတရားရုံးမှတရားဆက်ဆုလို့ရတော့မှာမဟုတ်ပါဘူး။မစ္စတာနေတန်ယာဟူးကိုလက်ယူမှုလိမ်လည်မှုနဲ့အများပြည်သူယုံကြည်မှုပေါ်ဖျက်ဆီးမှုစတဲ့ဒီဆွဲချက်တွေနဲ့နိုမာလာအတွင်းတုန်းကဆွဲဆုခဲ့တာဖြစ်ပါတယ်။သူကတော့ဒီဆွဲချက်တွေအလုံးမမှန်ဘူးဆိုပြီးတော့ညှဉ်းဆန်းထားပါတယ်ခင်ဗျာ။
ပြင်သစ်နိုင်ငံမှာပင်စစ်စနစ်ပြင်ဆင်မဲ့အပေါ်တပိတ်မှောက်ဆန္ဒပြမှုတွေဟာဒီကနေ့29ရက်မြောက်ဖြည့်သွားပြီးဆယ်စုနှစ်အတွင်းအကြာရှည်ဆုံးတပိတ်မှောက်မှုစံချိန်တင်သွားပါတယ်။ဒီဇင်ဘာ5ရက်နေ့ကအလုံသမားတွေစတင်ခဲ့တဲ့တပိတ်မှောက်ဆန္ဒပြမှုဟာ1986-89ခုနှစ်တုန်းကအကြာဆုံးဆန္ဒပြမှုစံချိန်တင်ထားတဲ့28ရက်ကိုကျော်သွားတာပါ။အဲ့ဒီတုန်းကအစိုးရပိုင် SNCF မြေထားလုပ်ငန်းဝန်ထမ်းတွေဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အခုတစ်ခေါက်မှလည်းဒီပါရီမျိုးတော်အပါအဝင်နိုင်ငံတော်မိရထားဝန်ဆောင်မှုတွေအတော်ထိခိုက်နေပါတယ်။ဒီကနေ့အမြန်မိရထားထွက်လောက်ရန်နာထားတယ်လို့ SNCF ကပြောပါတယ်။ပါရီမျိုးတွေကမြေအောက်ရထားလိုင်းတွေမှာလည်းလမ်းကြောင်းနှစ်ခုလောက်ပဲပြေးဆွဲနေပါတယ်။နှစ်သက်ကူနေကနိုင်ငံကိုပြောကြားတဲ့မင်ကွန်းနဲ့မှဝန်ကြီးချုပ်အမန်နျော်မက်ခရွန်ကပင်စစ်စနစ်ကြီးတစ်ခုလုံးကိုပြင်ဆင်သွားမယ်လို့ထပ်မံပြောကြားခဲ့ပြီးသမဂ္ဂတွေနဲ့မြေမြအပေးယူလုပ်နိုင်မယ့်နည်းလမ်းချဖို့အတွက်သူ့ရဲ့အစိုးရကိုတိုက်တွန်းခဲ့ပါတယ်။သမဂ္ဂရိဘက်ကတော့အလျှော့ပေးမဲ့ပုံမရပဲကျောင်းတွေပြန်ဖွင့်မဲ့ရှေ့တစ်ပတ်ထဲနောက်ထပ်တပိတ်မှောက်ကြဖို့ပြင်ဆင်နေကြပါတယ်။အစိုးရနဲ့အလုံသမားသမဂ္ဂရိကဆွေးနွေးညှိနှိုင်းကြဖို့တော့ရှေ့တစ်ပတ်ထဲစီစဉ်ထားပါတယ်။အမျိုး40ကျော်ဖြစ်နေတဲ့ပြင်သစ်နိုင်ငံရဲ့ပင်စင်စနစ်ကိုတတ်သမတ်ထဲဖြစ်အောင်ပြုပြင်ပြောင်းလဲမဲ့ဝင်ကြီးချုပ်မက်ခရွန်ရဲ့အစီအစဉ်ထဲမှာအပြည့်အဝပင်စင်ခန်းစားနိုင်ဖို့အတွက်လုပ်သက်ကို62နှစ်ကနေ64နှစ်တိုးမဲ့အစီအစဉ်ပါပါတယ်။အများမကြေမနက်ဖြစ်နေကြတဲ့အထဲမှာဒီကိစ္စကလည်းအဓိကအချက်တစ်ခုဖြစ်ပါတယ်ရှင်။
ဂျမနီနိုင်ငံအနောက်ပိုင်းကသရိုက်ဆိုင်ရုံတစ်ခုမှာဗုဒ္ဓဦးနေကမိလောင်ပြီးတော့သရိုက်ဆိုင်အမြောက်များတိစုံသွားခဲ့ရတဲ့ဖြစ်ကိုရဲတပ်ဖွဲ့ကနေပြီးတော့စုံစမ်းစစ်ဆေးနေပါတယ်။နယ်လာနိုင်ငံနဲ့နေဆက်အနီးမှာရှိတဲ့ Greenfield သရိုက်ဆိုင်ရုံမှာမျက်ဝင်တွေထားတဲ့ခြံဝင်းတစ်ခုလုံးမိလောင်သွားခဲ့ပြီးတော့အဲ့ဒီထက်ကသရိုက်ဆိုင်တွေအားလုံးတိစုံသွားခဲ့တာဖြစ်ပါတယ်။တိစုံသွားတဲ့သရိုက်ဆိုင်တွေထဲမှာတော့ချင်မစီမျက်တွေ Orangutan လူဝင်တွေပြင် Gorilla မျက်ဝင်နှစ်ကောင်လည်းပါတဲ့အကြောင်းဂျမန်သတင်းဌာန TPA မှာဖော်ပြခဲ့ပါတယ်။အခုဒီမိလောင်မှုဟာနှစ်သက်ကူးချိန်မှာပြစ်ပေါက်ကြတဲ့မီရှူမီးပြောင်တွေကနေတဆင့်စတင်လောင်ကျွမ်းတာဖြစ်တဲ့အကြောင်းဒေသတွင်းသတင်းတွေမှာဖော်ပြကြပါမယ်လို့တာဝန်ရှိသူတွေကတော့ဒါကိုတရားဝင်ထုတ်ဖော်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
။ကြာလာရင်းနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုသားညုံတို့ပြောပြပေးသွားခဲ့တာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေဆက်တိုက်နှာစင်ကြရပါမယ်။ရခိုင်ပြည်နယ်အတွင်းမကြသေးခင်ကဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်လုံခြုံရေးအရာကြောက်တော်စိုက်ပျိုးရေးသိပ်ပံချောင်းကိုယာယီပိတ်ထားရတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒါ့အပြင်ပညာရေးဝန်ထမ်းတွေကလည်းထိခိုက်မှုတွေရှိနေသလိုလုံခြုံရေးကင်းမဲ့တဲ့အခြေအနေကြောင့်တာဝန်ထမ်းဆောင်ဖို့လည်းဝင်လေနေကြပါတယ်။ပြစ်ပခတ်ဖြစ်ပွားရာရခိုင်ဒေသအတွင်းတာဝန်ထမ်းဆောင်မဲ့ပညာရေးဝန်ထမ်းတွေအတွက်အထူးအခွင့်အရေးပေးထားရတဲ့အကြောင်းပညာရေးဆိုင်ရာတာဝန်ရှိသူတွေကလည်းပြောပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOE မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကစုံစမ်းပြီးတော့သတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပညာသင်ကြားရေးခက်ခဲရှိလာနေသလိုတချို့ကျောင်းတွေဆိုပိတ်ထားရတဲ့အခြေအနေမှရှိနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကမှဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်အတွင်းပြစ်ခတ်တိုက်ခိုက်မှုကြောင့်ကျောင်းသား400ကျော်ရှိတဲ့ကြောက်တော်စိုက်ပျိုးရေးသိပ်ပံချောင်းကိုယာယီပိတ်ထားရတယ်လို့ကြောက်တော်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်။
ကျောက်ကြီးပိတ်တယ်ဆိုတော့ကျောင်းပိတ်ထားတော့ပြန်ကောင်းသွားတယ်လို့ပြောမှာပေါ့လေ။နှမို့ဆိုကျွန်တော်တို့အတိုင်းအတိုင်းချီတော်မှဖြစ်နိုင်တဲ့ခြေရင်ရှိတယ်ဆိုတော့စာစာမတွေကလည်းစိုးရင်ကြတာပေါ့။အဲဒီနားမှာလည်းမကြခဏဆိုလို့ဒီတက်တော့လာပြီးတော့နေရာယူတာတို့ကျောင်းဝင်းကြီးကိုဝင်ပြီးတော့လာနေတာတို့ရှိတဲ့အခါကြတော့လေ။အစိုးရပြီးတော့မှဒါဟိုလောလောဆယ်နားထားလိုက်ပါဆိုပြီးတော့မှဒါတို့ညွှန်ကြားတယ်ဆိုတော့ပါလာတယ်။ခုလောလောဆယ်ကတော့ခလေးတွေကိုတော့ပြန်ပြော့ထားတယ်။တချို့စာစာမတွေကလည်းစက်တွေကိုပို့ထားတဲ့ခြေရင်မျိုးတွေရှိတယ်
ဒီဇင်ဘာလကွန်ကကြောက်တော်မျိုးတွင်ပြစ်ခတ်မှုမှာစိုက်ပျိုးရေးသိပ်ပံကျောင်းရဲ့အမိုးကတွေလက်နက်ကြီးထိမှန်မှုတွေရှိခဲ့ပါတယ်။ဒါပြင်ဒီပြစ်ခတ်မှုမှာကျောင်းဆောင်မှသူလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သူကဆိုပါတယ်
။ဒီဇင်ဘာ3ရက်မှာညနေ9နာရီခွဲလောက်မှာပြစ်ခတ်မှုတွေဖြစ်တယ်နော်။လက်နက်ကြီးတွေနဲ့ရောတနက်ဒီနေ့ပါကျွန်တော်တို့ဒါယူဝဲနင်းကြပါပေါ့ဖြစ်တယ်။အဲဒီမှာတော့တချစ်စီနောက်အဖွားကြီးတစ်ယောက်ရယ်မပြီးတော့ဆရာမတစ်ယောက်တော့၄ယောက်ကျွန်တော်တို့တရားရတာပေါ့။လူမျိုးကတော့လုံးဝမကြည့်စေကူတာမှုခင်နေရတဲ့အခြေအနေရှိတယ်ပေါ့
ကြောက်တော်မျိုးတွင်ပြစ်ခတ်တိုက်ခိုက်မှုမှာတမတော်ဘက်ကရခိုင်လက်နက်ကန်ဘွဲကပြစ်ခတ်တာလို့ပြောဆိုထားသလိုအေအေဘက်ကတော့သူတို့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ညင်းဆိုထားပါတယ်ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စစ်ရေးအခြေအနေတွေကြောင့်တခြားကန္ဓာတွေမှာလည်းစိုးရိမ်စရာအနေထားမှာရှိနေပါတယ်လက်ရှိအခြေအနေမှာပညာရေးဝန်ထမ်းတွေအနေနဲ့ရခိုင်ပြည်နယ်တွင်တာဝန်ထမ်းဆောင်ဖို့ဝန်လေးလာတဲ့အခြေအနေမှာရှိနေပါတယ်မောင်တော်ခရိုင်ပညာရေးမှူးဦးခင်အောင်ကတော့ပြည်ပကဖြစ်ပွားရာဒေသမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတွေအတွက်တာဝန်ထမ်းဆောင်မဲ့ကာလကိုဒေသလိုက်တာမပေးထားတယ်လို့ပြောပါတယ်
ကျင်းကတော့ကျွန်တော်မသွားပေးနေတာပေါ့မြင်းလို့ရှိရင်တော့အဲ့လိုစာသမားတွေသွားကြပါတယ်ကျွန်တော်တို့မောင်းတော့ဘူးတီတော်ကြတော့ဒေတာဆိုင်လက်ကရေးမစားခံစားတဲ့ဒေတာအစုတွေကပေါ့အဲ့ဒီဒေတာတွေကတော့တစ်နှစ်နေလို့ရှိရင်ကျွန်တော်တို့ကြောင်းပေးပါတယ်တစ်နှစ်နေလို့ရှိရင်ကိုလိုတဲ့နေရာကိုချောင်းလို့အဲ့ဒီနေရာမှာနေရာလက်ရှိလို့ကျွန်တော်ပြောင်းပေးပါတယ်ကျန်တဲ့ဒေတာတွေကြတော့မနေ့ပေါ့ဘူး
Subi, Tamrogani, Pansi Moody, Shinidawa. Bigger than Natasakukune, Ogolama, Buridam Mune, Chowyan type Webi, Jansia Dune, signed in the Rat type Webi, one Mubi, Jansia do upon Ugo, Yamasita Baga, Pansi Kevare, the Jansia and Ugo, Tisimba Lama, Pianlupe like Bilu, Mount Rokaya, Pinayimu, Uke Anga, Piovare. ยะคันปีเนี่ยมาตะเน็ดจาสัตไตผิดบัวนี่แหละไตปวยบ่ยะคันปีจ้องนาตมกะเนี่ยยะคันจ้องนาเมียตมกะตะกรุเมียยังงูโตกะนี่เลล่าต้งตะเฉ่สารานสังกูตีกะนี่มาทุบเปลี่ยนแค่บาระตะเน็ดนี้บาชิล่ะแหละยะคันปีเนี่ยซีเยปริปะคะกาละด้วยอะตาฤทธิไคเตซุอภันซีขันยะมุชิณีแหละฉินีโกยะคันจ้องนาตมกะโบอุสังกอมติกูโตสินทุงกะคุลุเปียวบาระ
ဒီကနေ့ရာကြီးမှုရေအစုစုပေါင်းလိုက်မှာစံကျွန်တော်တို့နေ့ရ၃၀ဝန်းကျင်ရှိရခင်ဗျအဲ့ဒါရာကြီးမှုရေအစုစုပေါင်းလိုက်မှာစံကျွန်တော်တို့နေ့ရ၃၀ဝန်းကျင်ရှိရခင်ဗျဖန်စီခံရေတက်ကပြန်လွတ်လာတာရောပြန်မလွတ်လာပဲအခုအခြားပြောင်းနေရအောင်စုစုပေါင်း၆၀ဝန်းကျင်ခံနေရနေပါသေးလို့ရှိပါတယ်ဒီစားထားမှာရခိုင်ပြည်နယ်တွင်နှိမ့်ကျနေတဲ့စီးပွားရေးလူမှုရေးဘက်ပေါင်းစုံအခြေအနေတွေကြောင
ော့ဟာစစ်ဘေးတိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ
တော်ရရှင်များရှင်2020နှစ်သစ်တဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွတ်တော်ကိုယ်စားလှယ်တွေကိုလူလူကနောက်တစ်ကြိမ်ရွေးချယ်ကြရအောင်ပါဥပဒေပြုရေးမှာအခရာကျတဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြီးခဲ့တဲ့2019မှာရောဘာတွေစွမ်းဆောင်နိုင်ခဲ့ကြပါသလဲဘယ်လိုအခက်အခဲတွေစိန်ခေါ်မှုတွေကြုံခဲ့ရသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပြန်ထုတ်သက်ကြည့်ကြရအောင်ပါရှင်လူလူကမဲပေးရွေးချယ်ခဲ့ကြတဲ့ကိုယ်စားလှယ်တွေအနေနဲ့ကိုယ့်ရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုဘလောက်ထိဖြည့်ဆည်းပေးနိုင်ခဲ့ပြီလဲလို့ယူဆကြပါသလဲသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
လာမယ့်စနေညတရားလီလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်ပြီးဗစ်တိုးရီးယားအမှုဥပဒေနဲ့အညီဖြစ်ဖို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်းဘာတွေလုပ်ပေးမလဲဆိုတာကြည့်ကြရအောင်ပါ။ဗစ်တိုးရီးယားအမှုအတွက်တရားမျှတမှုရှိရေးကိုမြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်း ILAM ကစတင်ဆောင်ရွက်နေတော့စတင်ဆောင်ရွက်တော့မှာပါ။ ILAM ကိုအမှုအပ်ခဲ့တဲ့တရလူစာရေးဆရာထင်လင်းဦးကလည်းတရားဥပဒေအထက်မှာဘယ်သူမှမရှိရဘူးဆိုတာသိကြစေဖို့ဒီအမှုမှာလိုက်ပါဆောင်ရွက်တာလို့ဆိုပါတယ်။ဒီအကြောင်းပြည်စုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
နေပြည်တော်ဝက်စတန်ဟိတ်ပုဂ္ဂလိကမူကြိုးချောင်းကဗစ်တိုးရီးယားလို့နာမည်ဝှက်ပေးထားတဲ့သုံးနှစ်အရွယ်မိန်းကလေးလိမ်မိုင်းဆိုင်ရာစော်ကားခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လှုပ်ဆောင်မှုတွေဟာဥပဒေနဲ့မညီတဲ့အတွက်ရဲတပ်ဖွဲ့အနေနဲ့တာဝန်ယူတာဝန်ခံမှုအပါအဝင်အမှုမှန်ပေါ်ပေါက်ဖို့စတင်လှုပ်ဆောင်သွားတော့မှာဖြစ်ကြောင်းတရားလွှတ်တော်ရှင်နေဦးသိန်းတန်းဦးကပြောပါတယ
်ပထမတစ်ချက်ကတော့အမှုမှန်ပေါ်ပေါက်ရေးကျွန်တော်ဆက်လက်ဆောင်ရမယ်ဒုတိယတစ်ချက်ကတော့ကလေးအပေါ်မှာပြစ်မှုကြိုးမှန်ထားတဲ့လူတွေကျွန်တော်ပြစ်မှုကြောင်းရတရားဆွဲမယ်။တတိယအချက်ကတော့ကလေးနဲ့မိသားစုတွေကျွန်တော်တို့နိဒာကြီးတရားဆွဲဆောင်မှုရှိ
ဒီမှုမှာတန်တရားတရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုတရားရုံးကတရားရှင်လွှတ်ပေးခဲ့တဲ့နောက်တနေ့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကလေးငယ်ဗစ်တိုးရီးယားရဲ့အမိရင်းနဲ့မိသားစုအချက်အလက်တွေကိုထည့်သွင်းပြောဆိုဖော်ပြခဲ့တာကြောင့်ဥပဒေနဲ့မညီတဲ့လောက်ရက်ကိုတာဝန်ခံမှုအပါအဝင်အမှုမှန်ပေါ်ပေါက်ရေးအတွက်စာရေးဆရာထင်လင်းဦးဆောင်တဲ့ဗစ်တိုးရီးယားအတွက်အမှန်တရားတောင်းဆိုမှုကော်မတီကမြန်မာနိုင်ငံလွတ်လပ်သောရှင်နေများအသင်း ILAM ကိုဒီကနေ့မှအမှုအပ်ခဲ့တာပါအိုင်လန်အဖွဲ့ကတရားလွှတ်တော်ရှင်နေဦးသိန်းတန်းဦးကဒီဗစ်တိုးရီးယားအမှုဟာမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုစိန်ခေါ်နေတယ်လို့ပြောပါတယ် ဒီမှုကစလာတဲ့ဗသင်္ဂါကြရတဲ့အများကြီးရှင်းနေတဲ့တရားဆိုတဲ့သတ္တိကံဒီစီတွေပြောက်တယ်သတ္တိတရားမဟုတ်ဒီနိုင်ငံစတဲ့ချက်တွေရှိရတဲ့ကျွန်တော်တရားစီရင်စနစ်ကြီးဒီကုလုံးစိန်ခေါ်နေတာဖြစ်တယ်ဗီတိုးရီးယားအမှုအတွက်ကလေးငယ်ရဲ့ဖခင်ဖြစ်သူကကိုယ်စားလှယ်လွှဲထားတဲ့စာရေးဆရာထင်းလင်းဦးကဒီမှုမှာတရားလို့အဖြစ်လိုက်ပါဆောင်ရွက်မှာဖြစ်ပြီးဗီတိုးရီးယားအတွက်တရားမျှတမှ
machine is no go so chama. Nematica ayuja. Namaniga, Nanga not the yaw ye, Tika Nina Muha, Nanga Alomu, Tika Ninagane, Aduba. The Audi Somo Yegu, Nanga Naranga, Pawen di Soya, Mesura, Chepijana. Tadia Segaro, Amiado at the Yoga, Mamu, Tiaudu, Amiaga, Agudaga, Tiau at Amiaba. Midazu the zoo at the Nanga Naloma.
Victoria Muma, Midazu Pagani, Nika Kuni Sanga Benide, Gutaka Munugaro, Tasaya Dawan Shide, Pue Siriga, Nina to Midazu Obogo, Wine Won Pinang Nidajang, Ti Muha, Daman Tangamade, Mutapure Lupio Valley.
Jumbakale Dawan Yumachu, Tasaya Pue Siriale, who look at the Yaisin again. I look at the Yaisin at the Amuri, Chamlajo Jaret, Badu Julima, so the Majorama, that the Dalumia Livation. The Mananga Pue Siria, Capacity Mapiwa Mugule, Pobiani.
အဲ့လိုမပြေဝတဲ့အပိုင်းကိုဝိုင်းဝန်းပြီးတော့ဖုံးကွယ်ပေးကြမှာမျက်နာတို့မိသားစုဝိုင်းဝန်းပြင်းနေကြရတယ်အင်စတီကျူရှင်းလိုက်ကိုဖြစ်နေတယ်ဒီအမှုဒီမှာမတန်ငယ်မရင်းမှုတစ်ခုလေပို့သွားတဲ့အကြောင်းအရာပါတယ်ဆိုတော့ဒါကမတရားမှုကိုတိုက်ချက်တဲ့အမှုတစ်ခုဖြစ်သွားတဲ့အတွက်ကြောင့်ကျွန်တော်ဆက်ဝင်ရနေတာပါတုံးနဲ့ရွယ်မင်္ဂလေးလိမ်မိုင်းဆိုင်ရာစော်ကားခံရတဲ့ဗစ်တိ နယ်ပယ်အသီးသီးကပညာရှင်တွေကလည်းအမှန်တရားပေါ်ပေါက်ရေးကိုဆက်လက်ဆောင်ရွက်နေကြတာဖြစ်ပါတယ
်ဆုစုပြောပြသွားတာပါရှင်ကရင်ပြည်နယ်ထဲမှာတော့လမ်းဖောက်ရေးအစီအစဉ်နဲ့ပတ်သက်ပြီး KNU ကရင်မျိုးသားအစည်းအရုံးနဲ့အစိုးရတက်မတော်ကြားမှာဆွေးနွေးနေခဲ့ပေမဲ့အခုထိသဘောတူညီချက်တစုံတရာမရသေးပါဘူးဒါဟာ NCA တနိုင်ငံလုံးအပြည့်ရရေးသဘောတူစာချုပ်ကိုထိခိုက်လာစေနိုင်တယ်လို့ KNU တာဝန်ရှိသူတွေဘက်ကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာတက်မတော်နဲ့ KNU ကြားအပြည့်ခိုက်ရစရေးသဘောတူညီချက်ရခဲ့ပြီးတဲ့နောက်ပိုင်းKNU တက်မ3နဲ့တက်မ5နယ်မြေတွေမှာတက်မတော်ဘက်ကလမ်းပေါက်လုပ်မှုတွေကြောင့်ထိတ်တိုက်ရင်ဆိုင်တိုက်ပွဲတချို့ဖြစ်ပွားခဲ့ရတာပါ။မကြသေးခင်က KNU နဲ့တက်မတော်တို့ကြားထိတ်ပိုင်းကောင်းဆောင်တွေရဲ့ဆွေးနွေးမှုမှာဒီလမ်းပေါက်လုပ်ရေးနဲ့ပတ်သက်ပြီးဖြစ်ပေါ်နေတဲ့တင်းမာမှုတွေပြည်ရော့ရေးကိုပါထည့်သွင်းဆွေးနွေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့သဘောတူညီချက်မရသေးကြောင်းနဲ့တက်မတော်ကလမ်းပေါက်လုပ်ရေးကိစ္စကိုဆက်လုပ်မယ်ဆိုရင် KNU ရဲ့ထိန်းချုပ်မှုတွေကိုထိခိုက်လာနိုင်တဲ့အတွက်NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်အတွက်ပါထိခိုက်လာစေနိုင်တယ်ဆိုပြီးကရင်မျိုးသားလွတ်မြောက်ရေးတပ်မတော်တပ်မ9နယ်မြေကတပ်ပိုင်းဆိုင်ရာပြောရေးဆိုခွင့်ရှိသူဗိုလ်မှူးစောကလေးတို့ကပြောပါတယ
်ဒီဇင်ဘာလ29ရက်နေ့မှာဟိုတွေ့ဆုံပြီးတော့ဆွေးနွေးတဲ့နေရာမှာတို့ကလမ်းဖောက်ဖို့တော့တို့မှလည်းဟိုအစီအစီရှိတယ်ဟိုတို့မရမနေဖောက်မယ်လို့တော့တို့ပြောတာပေါ့လေအဲဒါမဲ့ဒီဖက်ကနေပြီးတော့မှပြန်ပြီးတော့ပြောတာတော့ဒီလိုမျိုးတော့မလုပ်သိဘူးပေါ့လေလမ်းရဲ့ဟိုအခက်ခဲကအဒီကျွန်တော်တို့မီတရခရဲတတ်မှာငါတစ်ခုတည်းတော့ဟိုတစ်ခုတည်းအကျိုးဝင်တာမဟုတ်ဘူးဟိုခရင်ယူရဲ့ဒီအုတ်ချမှုအောက်မှာအုတ်ချမှုအောက်မှာရှိတဲ့ဒီသာအကုန်လုံးနဲ့လည်းအကျိုးဝင်သွားတာပေါ့နော်ဟိုဒီ NCA လမ်းကြောင်းအဲမသွားပဲနဲ့ဒီလိုလှုပ်ရှင်အားဖြစ်တာဒီ NCA ဟိုသွားနေတဲ့လမ်းကြောင်းကိုထိခိုက်လာမယ်ထိခိုက်လာမယ်ဆိုလို့ရှိရင်တော့ဒါအခုလိုနဲ့အကျုံးဝင်သွားမယ်လို့ကျွန်တော်အဲ့လိုပဲပြောချင်တာပေါ့နော
်အခုလိုမျိုးတစ်ဖက်ကလမ်းပေါက်လုပ်မှုတွေနဲ့ပတ်သက်လို့ဒေသခံတွေကြားမှာလည်းလက်မခံနိုင်ဘူးဆိုပြီး KNU ကိုတင်ပြခဲ့တာကြောင့် KNU ကဒီလိုလမ်းပေါက်လုပ်ရေးကိစ္စကိုလက်မခံနိုင်ဘူးလို့လည်းပြောဆိုခဲ့ပါတယ
်တမဟာ၃ရဲ့တမ၅ရဲ့ထိတ်ထုတ်နေမြည်ဖြည့်တဲ့ပုံမှာနော်နောက်တပတ်နေမြည်လည်းဖြည့်တဲ့ပုံမှာပေါ့လေတို့အဲ့လိုမျိုးဖောက်လာမယ်ဆိုလို့ရှိရင်တော့ဒါထိခိုက်မှုတော့ရှိတာပေါ့လေရွာသားတွေရဲ့ဒီလုပ်ကစားပေါက်တဲ့ဟုတ်ဒီမြေကွက်နေလဲကြီးခိုက်တာနေရှိမယ်ရွာသူရွာသားနေလဲကိုသူကိုသားចောင်းနေအများကြီးပြီးဆောက်ထားတယ်လေခလေးနေအတွက်ပေါ့လေသူတို့ဒီလမ်းဖောက်မယ်ဆိုတော့လူတို့နေတာတခါတည်းတခါပြန်တော့ထွက်ပြေးရမယ်ထွက်ပြေးမယ်ဆိုလို့ရှိဒီခလေးတွေရဲ့ပညာရေးလဲအများကြီးခိုက်သွားမယ
်အခုလိုမျိုး KNU ဘက်ကသဘောမတူပေမဲ့ဒီလမ်းဖောက်လုပ်မဲ့ကိစ္စကိုတက်မတော်ဘက်ကရက်ဆိုင်ပြစ်မဲ့သဘောထားမတွေ့ရသေးဘူးလို့လဲဗိုလ်မှူးစောကလေးတို့ကပြောပါတယ် မြန်မာအစိုးရနဲ့ကရင်ရိုဟာ2012ခုနှစ်မှာအပြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကို KNU ဘက်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်
ဒီရေမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဖီယိုရဲ့ကြာသပတေးနေ့ညပိုင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအပါအဝင်တစ်ကဘာလုံးကအရေးပေါ်အခြေအနေတွေကိုကြိုတင်စူးစမ်းနိုင်တာနဲ့အမြန်အဖြေရှာပေးနိုင်နေတာတွေကြောင့်ဒီနှစ်ထဲလူသက်ပေါင်းများစွာကိုကယ်တင်နိုင်ခဲ့တယ်လို့ WHO ကပြောပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့မိဖက်တွေအဖွဲ့တွေနဲ့ပူးပေါင်းပြီးသဘာဝဘေးနဲ့လူတွေကြောင့်ဖြစ်ရတဲ့အရေးပေါ်အခြေအနေတွေထဲထိခိုက်လွယ်တဲ့လူသန်းပေါင်းများစွာအတွက်ယောဂါနဲ့အသက်ဘေးတွေကနေကယ်တင်နိုင်ခဲ့တာပါဒီအကြောင်း VOA သတင်းတောက် Research Line WHO ဌာနချုပ်ရှိရာဂျနီဗာကနေသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပါမယ်ရှင
်ဟုတ်ကဲ့ပါဒီနှစ်2019ခုနှစ်ထဲ WHO နဲ့မိဘအဖွဲ့တွေအနေနဲ့ကမ္ဘာနိုင်ငံပေါင်း40ကျော်ကအရေးပေါ်အခြေအနေပေါင်း52ခုကိုအချိန်မီတုံ့ပြန်ခဲ့တာနဲ့138နိုင်ငံကကျန်းမာရေးအန္တရာယ်ပေါင်း440ကိုကြိုတင်စုံစမ်းနိုင်ခဲ့တာကြောင့်အခုလိုကယ်တင်နိုင်ခဲ့တာပါအခုလိုရုပ်တရက်ရေးပေါ်အခြေအနေတွေဟာသတင်းထိတ်တန့်တွေဖြစ်ခဲ့ရာကနေတဖြည်းဖြည်းပျောက်ကွယ်သွားပေမဲ့လူဘေးနဲ့သဘာဝဘေးအန္တရာယ်ဒဏ်ခံရသူတွေကိုဆက်ကုပေးရတဲ့အလုပ်ကတော့မီဒီယာမှာမပါပဲဆက်ရှိနေစမြဲပါ WHO ရဲ့အရေးပေါ်အစီအစဉ်မှုဆောင်ဒါရိုက်တာမိုက်ကယ်ရိုင်ယန်ကစစ်ပွဲတွေနဲ့တခြားအရေးပေါ်အခြေအနေတွေမှာကျန်းမာရေးစနစ်ချို့တဲ့မှုကိုဖြည့်ဆည်းပေးတဲ့လောကလူမသိသူမသိဆက်သွားပြီးအကျိုးဖြစ်နေတယ်လို့မြန်မာနိုင်ငံကထွက်ပြေးလာသူတွေဥပမာနဲ့အခုလိုဆိုပါတယ
် Bangladesh we work with partners to address the
Bangladesh နိုင်ငံကောက်ဆက်ဗဇာမျိုးကလူတွေပြစ်သိမ်းနေတဲ့ဒုက္ခသည်စခန်းမှာနေနေရတဲ့ရိုဟင်ဂျာသတန်းနီးပါးရဲ့ကျန်းမာရေးလိုအပ်ချက်တွေဖြည့်ဆည်းပေးနိုင်ဖို့မိဖက်အဖွဲ့တွေနဲ့ဝိုင်းလို့ပေးနေပါတယ်။ယောဂါတန်ခံရလွယ်တဲ့ဒီဒုက္ခသည်တွေသေဆုံးမှုနှုန်းကိုအ ਨੇ ဆုံးဖြစ်အောင်လည်းဆက်ထိန်ထားနိုင်ပါတယ်။အခုလိုအခြေအနေမျိုးမှာတကယ်သေဆုံးနိုင်တဲ့အရေးအတွက်ထက်ကိုအများကြီးနည်းအောင်ထိန်ထားနိုင်တဲ့မျိုးပါ။အခုလိုထိန်ထားနိုင်တာကလူတွေအများကြီးစ조사ပန်းစားလှုပ်ဆောင်ပေးကြလို့ပါ
။ Ryan ကဆက်ပြီး WHO နဲ့မိဖက်အဖွဲ့တွေအနေနဲ့ရေမင်းနိုင်ငံကလူပေါင်း10သန်းကျော်အတွက်လည်းကျန်းမာရေးဆောင်ရှမှုတွေပေးနေတဲ့အဲဒီကကလေးပေါင်း1သန်းကျော်ကိုကာကွယ်ဆေးထိုးပေးခဲ့ပြီးအဟာရပြင်းပြင်းထန်ထန်ချို့တဲ့သူတသိန်းကျော်ကိုလည်းကုသပေးနေတယ်လို့ဆိုပါတယ်။ Ryan ကပဲ
In Uganda Ebola transmission was
Uganda မှာဆိုရင် Ebola ရောဂါကွန်ဂိုဘက်ကနေနှစ်ကြိမ်တိုင်တိုင်ဝင်လာခဲ့တာကနေဆက်မကူအောင်ကာကွယ်ပေးနိုင်ခဲ့ပါတယ်။ပတ်ဝန်းကျင်နိုင်ငံတွေမှာပြင်ဆင်မှုတွေဆက်လုပ်လာခဲ့တာနဲ့ Uganda မှာနိုင်ငံတကာအကူအညီယူပြီး$18တန်းသုံးဆွဲပြင်ဆင်ခဲ့တာတွေကြောင့်အခုလိုနှစ်ကြိမ်တိုင်တိုင် Ebola ကိုကာကွယ်နိုင်ခဲ့တာပါ
။တကယ်တော့2018ခုနှစ် August ကစပြန့်ခဲ့တဲ့ကွန်ဂိုနိုင်ငံကလူအသေးချေများစေတဲ့ Ebola ရောဂါကိုအမြင့်ဖြတ်နိုင်ဖို့ဒေါ်လာ1ဘီလီယံကျော်သုံးဆွဲဖို့ရာထားတယ်လို့လည်းတရွေးရှိကဆိုပါတယ်။နောက်ဆုံးစင်းတွေအရဒီ Ebola ရောဂါကူးစက်ခံရသူပေါင်း3366ဦးရှိပြီးဒီထက်က2229ဦးသေဆုံးခဲ့ပြီးဖြစ်ပါတယ်။တရွေးရှိအနေနဲ့ဒီနှစ်ထဲအချိန်မီတုံ့ပြန်ပေးနိုင်ခဲ့တဲ့တခြားအရေးပေါ်အခြေအနေတွေကတော့မိုဇမ်ဘစ်ကဆိုက်ကလုန်၊ဆီးရီးယားနဲ့တောင်ဆူဒန်ကစစ်ပွဲအရေးပေါ်အခြေအနေတွေ၊အီရန်ကရေကြီးမှု၊အယ်ဘေးနီးယားကငလျင်နဲ့ပစိဖိတ်သမုဒ္ဒရာထဲရှိဆာမိုဆာကျွန်းလေးကဝက်သက်ကပ်ဘေးတွေဖြစ်ပါတယ်ခင်ဗျာ
။ကိုဝင်းမင်းပြောပြသွားတာပါရှင်။ကျမတို့ဗီဒီယိုကနေထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့စာတိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်သလိုအီးမေးလ်လိပ်စာ burmese@voanews.com ကိုလည်းပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2020ပြည့်နှစ် January လ2ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းသတင်းပတ်စင်ကန်တာတွေမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်မှာနားဆင်ကြရမှာက
တလိခံလို့ပြောတာကဆက်စမြင်မြင်သတ်မှတ်ပြီးလုပ်ရမယ်လို့ပေါ့။2020ဒီမှာငါ့ရဲ့ကျမ်းမာရေးတူတက်မှုတစ်ခုရရှိအောင်တို့မစင်ငါရဲ့
2020ပြည့်နှစ်ကျမ်းမာရေးကောင်တန်နိထန်ချဆောင်ရွက်တဲ့အကြောင်းနှာစင်ကြရမှာပါနောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနှာစင်ကြရမှာဖြစ်ပါတယ်တနိုင်ငံလုံးလျှက်စစ်တပ်အားလုံလုံလောက်လောက်ရဖို့2014ခုနှစ်ကတည်းကစီမံကိန်းချအကောင့်ထဲပေါ်လာတာအခုဆိုရင်10နှစ်လောက်ရှိသွားပါပြီဒါပေမဲ့အင်တောင်စု90ရာခိုင်နှုန်းအထိလျှက်စစ်မီးရဖို့အခက်အခဲရှိနေသည့်ပါသေးတယ်ဒီအကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါရရှင
်တနင်္ဂနွေလုံးလျှက်စစ်အားသုံးဆွဲနိုင်ရေးစီမံကိန်းကို2014ကချမှတ်လိုက်ချိန်မှာလျှက်စစ်မီးရတဲ့အင်တောင်စုဥယေဟာ30ရာခိုင်နှုန်းတောင်မရှိပါဘူးအင်တောင်စု10တန်းကျော်မှာ3တန်းကျော်သာလျှက်စစ်မီးသုံးနိုင်ပါတယ်။2014အောက်တိုဘာမှာလျှက်စစ်ဥပဒေပြဋ္ဌာန်းပြီးအကြီးစားအလတ်စားအသေးစားလျှက်စစ်ဓာအားပေးစက်ရုံနဲ့ဓာအားလိုင်းတိုးချဲ့တည်ဆောက်လိုက်တော့မှအင်တောင်စု40ရာခိုင်နှုန်းနီးပါးလျှက်စစ်ဓာအားသုံးနိုင်ပါတယ်။ဒီနေ့ထဲမှာအင်တောင်စု50ရာခိုင်နှုန်းလျှက်စစ်ဓာအားရရှိမယ်လို့လက်ရှိအစိုးရကမျှော်လင့်နေပါတယ်။လာမယ့်ဆယ်နှစ်အတွင်းတပြည်လုံးလျှက်စစ်တအားသုံးနိုင်ရမယ်လို့ရည်ရွယ်ထားပါလေ။နိုင်ငံတော်ဓာအားခွင့်ရက်ကတစ်င့်ပြန်ပြူတာရှိသလိုအပေးစားဓာအားလိုင်းစနစ်သုံးပြီးဒေသဆိုင်ရာကိုပြန်ပြူတာလည်းရှိပါလေ။စစ်အစိုးရလက်ထက်မှာရေအားလျှက်စစ်ကိုဦးစားပေးပေမဲ့နောက်ပိုင်းမှာသဘာဝတန်းဝင်ကြောင်မီးတွေးနဲ့နေအောင်ကြီးသုံးဓာအားပေးစနစ်တွေကိုအသုံးပြုလာတာတွေ့ရပါလေ။ဒေါန်ဆန်းစုကြည်ကိုတိုင်လျှက်စစ်ဓာအားစက်ရုံဖွင့်ပွဲတွေတက်ရောက်တာကိုကြည့်ရင်လျှက်စစ်ဓာအားရရှိရေးဟာဥတီကျက်တစ်ခုဖြစ်နေတာထင်ရှားပါလေ
။လျှက်စစ်ဓာအားမလုံလောက်တာကိုဖြည့်ဆည်းဖို့အတွက်တရုတ်နိုင်ငံပိုင်လုပ်ငန်းစီကမီဂါဝတ်1000ဝယ်ယူဖို့မြန်မာအစိုးရကစီစဉ်နေပါတယ်။ဒီနှစ်ထဲမှာမီဂါဝတ်1600လောက်လိုအပ်လိမ့်မယ်လို့ခန့်မှန်းထားတာမို့တရုတ်စီကဓာအားဝယ်ယူဖို့စီစဉ်ရတာလို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကလွန်ခဲ့တဲ့မေလကရှင်းပြပါတယ်။ကွမ်ဂျိုးအခြေစိုက်နိုင်ငံပိုင်တရုတ်တောင်ပိုင်းဓာအားကုမ္ပဏီကဝယ်ယူมาဖြစ်ပါတယ်ယူနန်ပြည်နယ်ဒုံတိုင်ကနေရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မိုင်းနယ်ဟိုပုံကယားပြည်နယ်လွိုင်ကော်နဲ့ပဲခူးတိုင်းကဖျားကြီးအထိပေးပို့မယ်လို့မျှော်လင့်ရပါတယ်လျှက်စစ်ဓာအားလိုရင်တရုတ်စီကဝယ်ယူပြီးပိုရှန်လာရင်တရုတ်ကိုရောင်းမဲ့အစီအစဉ်လို့ဆိုပါတယ်နေဆမ်းမျိုးတွေကတော့ယူနန်ကလာတဲ့လျှက်စစ်ဓာအားလိုင်းကိုတုံးနေကြတာကြာပြီဖြစ်ပါတယ်
တိဆောက်ရတာကြာပြီမဲ့လေပတ်တဲ့စရိတ်သက်တာရာဟာရေအားရစစ်ဖြစ်လို့ရေကာရာစီမံကိန်းကိုတော့အစိုးရကလက်လွတ်မှာမဟုတ်ပါဘူး။ကျောက်ဆယ်ခရိုင်မြင့်ငယ်မြစ်ပေါ်ကရေရွာရေအားရစစ်ဟာမြမပြည်မှာအကြီးဆုံးဖြစ်ပြီးမီဂါဝတ်990ထုတ်လုပ်ပါတယ်။တရုတ်ကုမ္ပဏီနှစ်ခုနဲ့စတင်တိဆောက်တာ9ကြာမှပြီးစီးပါတယ်။တိဆောက်တဲ့ဖြစ်စဉ်အစဉ်အဆက်မှာဥရောပကုမ္ပဏီတွေပါဝင်လာတာလည်းရှိပါတယ်။မီဂါဝတ်280ရှိတဲ့အထက်ရဲရွာရေအားရစစ်ကိုတရုတ်၊ဂျာမန်၊ဂျပန်နဲ့ဆွစ်ကုမ္ပဏီတွေတည်ဆောက်နေတာ၃နှစ်အတွင်းပြီးစီးမယ်လို့ကမန်းတာပါတယ်။မီဂါဝတ်900ကျော်ရှိတဲ့အလဲရဲရွာရေအားရစစ်ကိုလည်းနော်ဝေးကုမ္ပဏီတစ်ခုကအကောင့်ထည့်ဖို့အစီအစဉ်ရှိကြောင်းသိရပါတယ်
။ လျှက်စစ်ဓာတ်အားစီမံကိန်းနဲ့ပတ်သက်ပြီးတိုင်ကြားစာအများအပြားရရှိတဲ့အတွက်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကပြီးခဲ့တဲ့ဇူလိုင်လမှဝင်ရောက်စစ်ဆေးပြီးစာရွက်စရန်အများအပြားသိမ်းယူသွားကြောင်းဇူလိုင်လ22ရက်နေ့ထုတ်ဧရာဝတီသတင်းမှာဖော်ပြထားပါတယ်။လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဟာအဂတိလိုက်စားတဲ့နေရာမှာအစင်းအလာကြီးမားတယ်လို့လဲဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကွမ်လုံမြို့နယ်မှာကွမ်လုံရေကာတာတန်ရန်မြို့နယ်ကနောင်ဖာရေကာတာမိုင်းမောမြို့နယ်ကမန်တောင်ရေကာတာရှမ်းပြည်နယ်တောင်ပိုင်းကမိုင်းတုံခေါ်တာဆန်းရေကာတာကယားပြည်နယ်ဘော်ခဲမြို့နယ်ကရွာသိရေကာတာနဲ့ကရင်ပြည်နယ်လှိုင်းပွဲမြို့နယ်ကဟာကြီးရေကာတာတို့ကိုကန့်ကွက်နေကြတာဖြစ်ပါတယ
်။တန်လင်းမြစ်တစ်လျှောက်ရေအားလျှက်စစ်တိစောက်ပင်အစိုးရအစီအစဉ်ကိုဒေသခံတွေကန့်ကွက်နေတာကြားပါပြီ။ Hydro China Corporation, Three Gorges Corporation, China Henry Group, ထိုင်းနိုင်ငံက Eagle International နဲ့မြန်မာပြည်ကအေရှားဝေါ်နဲ့ရွှေတောင်ကုမ္ပဏီတို့ပါဝင်မယ်လို့သိရပါတယ်။လက်စစ်ဒါအားမီဂါဝတ်1500ကျော်ထုတ်လုပ်မယ်လို့ကမှတ်ပါတယ်။မြန်မာပြည်မှာရေအားလျှက်စစ်အကြီးအသေးပေါင်း29ခုရှိပြီး6ခုကတည်ဆောက်နေသေးဖြစ်ပါတယ်။ရေအားလျှက်စစ်တည်ဆောက်ချိန်ဟာ၄နှစ်ကနေ10နှစ်အထိကြာတတ်ပါတယ်။ဒါကြောင့်ရေတိုလိုအပ်ချက်ကိုရေအားလျှက်စစ်ကမဖြည့်ဆည်းနိုင်ပါဘူး။ဒီနေ့တည်းမှာမီဂါဝတ်6000လောက်လိုအပ်နေပြီမဲ့3000လောက်သာထုတ်လုပ်နိုင်တာမို့ဓာတ်ငွေရေကိုတင်သွင်းရမယ်အခြေအနေရောက်လာပါတယ်။ရန်ကုန်တိုင်းဒေသကြီးမှာတောင်မိအလုံးအလောက်မရသေးပါဘူး။ရန်ကုန်တိုင်းဒေသကြီးမှာကျွေးရပေါင်း2000ကျော်ရှိတဲ့အနေနဲ့ NLD အစိုးရတက်လာချိန်မှာရက်စီမီမရတဲ့ကျွေးရ1000ကျော်ရှိပါလေ။ကျန်ရှိနေတဲ့ကျွေးရတွေကိုမီးပေးဖို့အတွက်ဓာတ်အလိုင်းတွေတန်းလာတာလွန်ခဲ့တဲ့နှစ်လေက60ရာခိုင်နှုန်းပြည့်စည်ပါလေခင်ဗျာ
။ဥက္ကဋ္ဌရဲ့မြန်မာရေးသုံးသက်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာအထစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ခင်မှာနားဆင်နိုင်ကြပါရဲ့ရှင်။အခုကျန်းမာရေးကဏ္ဍကိုဆက်ပြီးနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့2020ပြည့်နှစ်အတွင်းကျန်းမာစွာနေနိုင်ရေးတန်ိဋ္ဌာန်အကြောင်းကိုပြောပြပေးသွားမှာပါ။ပြီးခဲ့တဲ့နှစ်ကျန်းမာရေးအပေါ်မူတည်ပြီးနှစ်သက်မှာနှစ်သစ်မှာပိုးပြီးတော့ကျန်းကျန်းမာမာနေနိုင်အောင်တည်ချပြင်ဆင်ပြီးစနစ်တကျဆောင်ရွက်သွားတဲ့အကြောင်းကျန်းမာရေးပညာရှင်တွေကအကြံပြုကြပါတယ်။စေကန်းတွေကိုအားကိုးမနေရဘဲကျန်းကျန်းမာမာနေထိုင်နိုင်ဖို့ရှိသင့်ရှိတိုက်တဲ့စားတောက်နေထိုင်သွားလာတွေးခေါ်လုတ်ကင်တဲ့အချက်တွေကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดร.มีนครับเนี่ยเราတို့အခု26ကူးပြီဆိုတော့ကျမ်းမာရေးအတွက်ပေါ့เนาะရှေ့မှာဘာတွေဆက်လုပ်တင်တယ်ဘာတွေမလုပ်တင်ဘူးစသဖြင့်ဒီကျမ်းမာရေးเนี่ยပတ်သက်ပြီးတော့တန်ဋိဌာန်ချတာဖြစ်ဖြစ်အလားဆန္ဒပြုတာပဲဖြစ်ဖြစ်ပေါ့เนาะဘာတွေလုပ်တင်လဲဆရာကြီ
းနေဟောင်းကနေ26ကူးရဲ့ခါကြတော့ကျမ်းမာရေးအတွက်ပေါ့เนาะနေဟောင်းမှာဘာတွေမကောင်းတာတွေလုပ်ခဲ့ပြီးကြလဲနေ့တိုင်းငါဘာတွေပြင်ဆင်မလဲပေါ့ငါရဲ့တစ်နေ့တာကျမ်းမာရေးငါဘယ်လိုစီမံထားမလဲဆိုတာတန်ဋိဌာန်ချမှတ်ချက်ဆုံးဖြတ်ချက်ကလေးတော့ချတင်တာပေါ့လေအဲ့တော့တဏိဌာန်လို့ပြောတာကဆက်စင်းနေနေသတ်မှတ်ပြီးလုပ်အောင်အလုပ်ပေါ့ဒါပေမဲ့လည်းတော်တော်များများကဇန်နဝါရီကနေငါဆက်လုပ်တော့မယ်လို့ဆုံးဖြတ်လိုက်ပြီးမှလည်းနှစ်ပတ်လောက်ပဲလုပ်ပြီးတော့ဆက်မလုပ်ဖြစ်တာလေအများကြီးရှိတယ်ပေါ့နော်အဲ့တော့ဒီ2020တမငါ့ရဲ့ကျန်းမာရေးတုတ်မှုတခုရရှိအောင်တို့မဟုတ်ရင်ငါ့ရဲ့စုပ်ယုပ်နေတဲ့ကျန်းမာရေးကိုပြန်ပြီးကောင်းအောင်ဘယ်လိုလုပ်မလဲဆိုတဲ့တဏိဌာန်လေးချပြီးတော့စီမံကိန်းတွေဆွဲတင်တာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီစီမံကိန်းတွေမှာအဓိကဘာတွေပါတင်လဲဆရာကြီ
းစားတော့ပိုင်းနဲ့ပါတာပေါ့နော်ဒီနေ့ဇန်နဝါရီကနေစပြီးတော့ငါဒီလက်ဆက်တဲ့အစားအစာတွေပဲရွေးချယ်ပြီးစားပါတော့မီဆိုတော့တနိဋ္ဌာန်လေးများချမှတ်ခဲ့လို့ရှင်လက်ဆက်တဲ့အစားတွေကိုကိုယ့်အကူတစ်ဖြည်းဖြည်းနဲ့အတိအမှန်တွေအင်းဒီဟင်းရတွေအခွန်မာတဲ့အပြီးတွေအစီတွေငါးငါးတွေအသားတွေကိုတက်ဆက်တာတွေကိုရေးစားမယ်အဲ့တော့ဆိုတာကကြာရှည်ခံအောင်လုပ်ထားတဲ့အစားအစာတွေကိုစောင့်တော့မယ်သူတွေပါတဲ့အစားအစာတွေရှောင်းတော့မယ်ပထမပိုင်းတော့ဒါကိုကျွန်တော်လိုက်ရှာမှာပေါ့နော်နည်းနည်းနည်းနည်းနည်းကနေနေ့စဉ်တစ်နေ့တစ်နေ့နဲ့နောက်တော့အကျင့်ဖြစ်သွားမှာကျမရုပ်အတွက်ဖြစ်ရောက်တယ် healthy diet ရှာမယ
်ဟုတ်ကဲ့ဆရာနောက်ထပ်ရော
အဓိကကတော့အခုလူတွေကတော်တော်များကကားတွေပေါ်မှာလည်းထိုင်နေကြတယ်ရုံးတွေမှာလည်းထိုင်နေကြတယ်အဲ့တော့အထိုင်လျှော့ပြီးတော့လှုပ်ရှားမှုတွေလုပ်ရတာပါပေါ့နော်ဆိုတော့အခုတော့ရုံးချိန်မှာကျွန်တော်လေ့ကျင့်တာဖြစ်နေရှိတယ်နေ့လည်စားပြီးတော့ထိုင်နေမယ်အစား15မိနစ်လောက်ထားပြီးလမ်းလျှောက်လိုက်တယ်နောက်ကရုံးနေမှာ TV ကြည့်တယ်အိမ်မှာ TV ကြည့်တယ်တနအာရီထိုင်ပြီးဆိုလို့ရှိရင်9မိနစ်လောက်ထားပြီးရှောက်ပါမယ်
အထိုင်ကိုရှော့အောင်ပေါ့ထိုင်နာလေးထိုင်နာလေးကြာနေလို့ရှိရင်ကပြည့်စက်ပတ်မှုတွေရောနေလာမယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောစီမံချက်ချလုပ်တင်တာ
အခုလူတွေတော်တော်များများကအချိုးရည်တွေတောက်ကြတာပေါ့နော်အိမ်ကြီးမှာရေကက်တကြတွေမှာဆွေရည်လောင်ထားကြတယ်မောပန်းလာလို့ရှိရင်ဘေးအချိုးရည်တွေဖြစ်ဖြစ်အဲတကြားထည့်ထားတဲ့သက်စားရည်အစားပေါ့နော်ဒါတွေကိုကျွန်တော်တို့လက်ဖက်ရည်ကော်ဖီကိုကာကိုလာနောက်အချိုးရည်ဘူးတွေနဲ့ကျွန်တော်တို့ကလေးတွေတိုက်တာအဲ့တော့တတ်နိုင်လို့ရှိရင်တော့အချိုးရည်တွေရှော့တော့နိုင်ရဲ့ဆိုတော့တနေ့ကချမှန်ရတော့ဒီလိုကြောက်မှားရတဲ့အဆင်ပြေသွားမယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ခုနအစားအပြင်အခုအတော့ပေါ့ဆရာနော်နောက်ထပ်ရောအတော့နဲ့ပတ်သက်ပြီးတော့
တော့ကတော့ကျွန်တော်တို့အခုပြောရင်တော့ရက်တွေကတောက်စားတာဆက်လူတောက်တာပေါ့နော်ကွန်စားတာတွေပါတာပေါ့နော်ဒါတွေကိုလည်းချက်မဲ့ဆိုတော့ရက်တောက်တာဒီဂျီယာတောက်တယ်ဝိုင်းတောက်တယ်ဝစ်စကီတောက်တယ်အမျိုးမျိုးပေါ့နော်ဘာဖြစ်ကွာတက်မဲ့တော့ရှော့ပလိုက်တယ်ဘုံမစင်ချက်မဲ့ဆက်လူတွေကလည်းချက်ကိုဖျက်တယ်ဒါရက်တောက်လို့ကောင်းလို့ရှိဘူးဆိုတာလည်းသိတယ်အဲကျမကြီးနဲ့ဝိုင်းလေးတောက်တယ်ဆိုတော့ကမှဒါရမညားလာရင်မကောင်းဘူးအဲ့ဒီကကျွန်တော်ဒါကိုရှော့နေတော့ရှော့အဲ့ရရင်တစ်ဆင့်ဖြတ်ပြီးအကြံပြုလိုက်ချင်တာကသိဆက်နားနေရင်အမတန်အရေးကြီးပါလေအရေးသွေးပြီးပြီးအိတ်ရမယ်အားရုံလဲဆိုလို့ချင်းပြိကရဆန်အိတ်တယ်နေကင်းဘက်ဒူးဝိတယ်ကြိုက်တယ်နေရာမှာအိတ်တယ်အဲ့လိုမဟုတ်ပဲနဲ့အိတ်ရလေးကိုရက်ရက်ရလို့မယ်အိတ်ချက်စပယ်ပြင်ဆင်ထားမယ်အစ်စစ်ဟိုင်ဂျင်းလို့ခေါ်တဲ့ပုံမှန်အိတ်ရခြင်းပုံမှန်ထခြင်းအကန့်ပရံမစုပါညံအောင်ထခြင်းအလင်းရောင်လေးများများမဝင်အောင်ထခြင်းအလင်းလေးကိုလည်းမှင်ချထားမယ်အမောင်ပေးထားမယ်ကြီးနေတဲ့ TV တွေမကြည့်တော့ဘူးစတဲ့အချင်းလေးလည်းရှင် quality sleep ရမယ်ဒီလို8ဆက်နားနေခြင်းကလူတွေမှာအပန်းချခြင်းတစ်ခုဖြစ်လာတာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအထူးလုပ်တင်တာ
ကိုယ်ကရလေ့ကျင့်ခန်းနဲ့ပတ်သက်ပြီးတော့နည်းနည်းပြောနေတာပေါ့နော်အခုနောက်ပိုင်း exercise is medicine ဆိုပြီးတော့ခေတ်စားလာတာပေါ့နော်အဲ့တော့ကျွန်တော်တို့ကဒီကိုယ်ကရလေ့ကျင့်ခန်းလေးတွေမှာအခု gym တွေသွားဆောက်တဲ့လူတွေရှိတယ်အဲ့တော့ကရလေ့ကျင့်ခန်းတစ်ခုခုတော့ငါလုပ်မယ်အနည်းဆုံးဓာတ်ပုံစံချက်မယ်အမှု7စီးမယ်ရေကူးမယ်ချင်းခတ်မယ်တခုခုပေါ့နော်လှူရှားမှုတွေရှိတယ်တပတ်မှမှငါ3ရက်တော့ငါချင်းခတ်မယ်3ရက်တော့7စီးမယ်အဲ့လိုမျိုးတွေပေါ့နော်တနေ့ကစပတ်တားမယ်ဆိုရင်ရေကူးကြလည်းလိုက်နိုင်တယ်အားပြေပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအရေးတကြီးပေါ့နော
်နောက်တစ်ခုအခုခင်မှာကျွန်တော်တို့ကမများဒီကအပြင်ဆက်စားကြတာပေါ့နော်အဲ့တော့ကျွန်တော်ကဒီအမေရိကန်နိုင်ငံမှာလောက်ထားတဲ့သူ့ဗီဇာတခုကိုပြောပြချင်တယ်လူပေါင်း10,000လောက်ကိုကျွန်တော်သူ့ဗီဇာပြည်တာပါအဲ့တပတ်ကိုအိမ်မှာ9ရက်တက်တက်ကိုယ်ကကိုချက်စားတဲ့လူတွေကတဲ့ဒီဘက်မှာ3ရက်ချက်စားတဲ့လူတွေထက်အဝလွန်နှုန်းကို28ရာခိုင်နှုန်းကျော်နေစီတယ်လို့တွေ့ရတယ်။ဘာမှအပြင်းမချက်တဲ့အဆိုင်ကလောက်တဲ့အစားအစာတွေအကုန်လုံးကစီရီများမယ်ကိုလူချင်းလို့ထိနှုတ်မရဘူး။အဲ့တော့ကိုယ်အိမ်မှာပဲကြက်ကိုကလေးတွေထိနှုတ်ရတယ
်။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
ဒီ screen time လို့ခေါ်တာပေါ့နော်ဒီလိုဒီအလကားနေရင်တယ်လီဖုန်းပုတ်နေတာ TV ကြည့်နေတာ game ဆော့နေတာကွန်ပျူတာကြိုက်နေတာအဲ့ဒါတွေအချိန်တွေကျွန်တော်ရှော့ရတာပဲ။ဒီနေရာတွေကြောင့်ထိုင်နေထိုင်များသွားတယ်ဒီလိုမျိုးစကရင်ကိုဒီဟိုက်ကြည့်တဲ့လူတွေကဘာနဲ့ဆက်ဆံနေလဲဆိုတော့ဒီပရက်ရှင်လို့ခေါ်တဲ့စိတ်ကြကြယောဂါတွေအန်ဇာဒီလို့ခေါ်တဲ့စိတ်ဆိုးရိမ်မှုလွန်ကဲတဲ့ယောဂါတွေတုံးချင်းပေါ့လုံးလိမ့်ညက်ဆက်သွားတာပေါ့ဆရာဟုတ်ကဲ့ isolated ညားနေတဲ့ဒီခေါ် online ပေါ်မှာပဲအဲ့ဒီအချိန်ကျွန်တော်ရှော့မရှော့ချင်းအားဖြင့်စိတ်ရဲ့အားရတမျိုးကိုပြောင်းလဲသွားနိုင်တယ်ဒီပေါ်မှာစိတ်တွေအများကြီးဖြစ်နေကြလို့ရှိရင်ဆက်မရေးကြပြောင်းလဲတာတွေတွေ့လာတတ်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအရေးတကြီးအထူး
ဒီ2020အတွင်းမှာငါခရီးငှက်ကျင်းထမယ်တုံးကျင်းထမယ်အပန်းကြီးခရီးပေါ့အဲ့လိုမျိုးတော့ကျွန်တော်စီမံကိန်းမျိုးထားတဲ့လူရအမြင်နဲ့တိကျနေဖြည်းဖြည်းတွေဒီကားထဲမှာကားကြီးကျက်တဲ့ဒီကားထဲမှာနော်အလုပ်ငန်းကိုလည်းများနေစူညာကနေနဲ့ဒီကားတွေကတော့ကျွန်တော်အပန်းကြီးခရီးထွက်လာတာမျိုးကိုဒီကားကြီးနဲ့ပဲဖြစ်ဖြစ်တကယ်ချင်းနဲ့ဖြစ်ဖြစ်အဲ့လိုမျိုးလုပ်သွားခြင်းအားဖြင့်စိတ်အားရစိတ်အပန်းကြီးစင်ကြရစီနိုင်ပါလေစိတ်အပန်းကြီးထဲမှာကခရီးထွက်တာအချင်းကိုကြီးကြလေးဖြစ်ဖြစ်စားပြီးလေးဖြစ်ဖြစ်အဲ့ဒီချေတာအဲ့လိုမျိုးနည်းနည်းဝါးသားလေးတစ်ခုကိုပြရရင်လည်းကျမ်းမာရီကိုထောက်ပြပေးတဲ့ဟာလေးဖြစ်ပါလေ။နောက်ဆက်တဏိဌာန်ချဖို့ကြံပေးနေတာကတော့ကိုယ့်ရဲ့ကျမ်းမာရီအမှုထားဖို့အမေကအကောင်းပကံကိုပြင်းနေတာပေါ့နော်။ငါ့မှာစီဂျူယောဂဖြစ်လို့ငါတော့ညရပြေလို့မစားနိုင်တော့ဘူးလို့ပြေးမဲ့အစားစီဂျူယောဂကငါထိန်းထားနိုင်တယ်။ငါစားတဲ့အစားစားလေးကိုငါရှင်လိုက်တဲ့ညရပြေပြောပြမယ်ဆိုတဲ့အမြင်မျိုးပေါ့နော်။ယောဂကိုအကောင်းပကံပြနေတာ။သူ့ရတဲ့ခါကျဒီယောဂလေးဖြစ်နေကြတယ်ငါ့မှာဘဝဆုံးပြီ။အမကင်းကတည်းကအဲ့အပြေးခေါ်လေးကိုဖယ်ခဲ့ပြီးတော့ကိုယ့်ရဲ့ကျမ်းမာရေးကိုအမြဲတမ်းအကောင်းဘက်ကဒီခေါ်မျှော်လင့်ခြင်းအဖြစ်ဘလောက်ပဲမကျမ်းမာပဲဖြစ်နေလို့ဒီကိုယ့်ရဲ့ခံစားမှုတွေကတော့ကျမ်းမာတဲ့အကျင့်ဆောင်သွားနိုင်ပါတယ်။ဟု
တ်ကဲ့။
နောက်တစ်ခုကတော့မိမိရဲ့ကိုယ်ခန္ဓာကျမ်းမာရေးဘလောက်အဆင့်ရှိနေလို့ဆိုတော့ကျမ်းမာရေးကိုစစ်ဆေးတင်တာပေါ့။ကျွန်တော်တို့ဗမာနိုင်ငံတော်များကစစ်ဆေးလိုက်လို့ရှိရင်ယောဂတွေ့လာရင်ငါ့အတွက်မိထားရုံနဲ့မကောင်းမှုပဲလို့ယူဆကြတယ်။တကယ်တော့ soft soft တိလိုက်ခြင်းကကူတာကိုတည်းအချိန်နဲ့မြည်တယ်ပျောက်ကလေးပျောက်ကလေး
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
သ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့စီစဉ်ကိုခုလိုကြာတာပရင်းနေညပိုင်းမှာအသစ်နားစင်နိုင်ပြီးမနေ့ဖန်မနေ့မှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင် VOA American တန်ရဲ့ကြာတာပရင်းနေညပိုင်းအသံလွှင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုနောက်ဆုံးနားစင်ကြရမယ့်တိုင်းရင်းသတင်းလွှာကတော့ထိုင်းမြန်မာနယ်စပ်ကတိုင်းရင်းသားသတင်းတောက်တွေစုစည်းတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ Fever Wine Note သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့ကပစ်ခတ်မှုအတွင်အမျိုးသမီး2ဦးတရားရရှိခဲ့ပြီးလူနေအိမ်နဲ့အစိုးရယုံတချို့ပျက်စီးခဲ့ပါတယ်။ Namdu Lasho Kalan Paw က TNL နဲ့အစိုးရတပ်မတော်ကြားတိုက်ပွဲမှာအယက်သား2ဦးသေဆုံးခဲ့တယ်ဆိုတာနဲ့ရခိုင်စစ်ဘေးရှောင်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားသိုက်ရမှာပါရှင်။ကျမမိကလျာမွန်ပါရှင်။သတင်းတွေကိုနိုင်ကွန်းအိမ်နဲ့တူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့မှာဒီဇင်ဘာလ30ရက်နေ့ကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုမှာမျိုးသမီးနှစ်ဦးဒဏ်ရာရရှိခဲ့တယ်လို့နေအိမ်နဲ့အစိုးရရုံးအောက်ဦးချွေလည်းပြစီခဲ့ပါတယ်။ဒဏ်ရာရတဲ့မျိုးသမီးတွေကတော့ကြောက်တော်မြို့မျိုးတရက်ခွက်ကဒေါ်မဲမဦးနဲ့ဒေါ်တီတီနိုင်တို့ရင်ဘတ်နဲ့ပေါင်တွေမှာဒဏ်ရာနည်းငယ်စီရရှိခဲ့ပြီးနေအိမ်မှာဆေးကုသမှုခံယူနေတယ်လို့မြို့ကနေကပြောပါတယ်။အလားတူမျိုးမရက်ခွက်ကဥကျော်တန်းနေအိမ်ခေါင်မိုးပြစီခဲ့ပြီးကျောက်တော်မြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးကခေါင်မိုးအပါဝင်ကွန်ပျူတာ3လုံးနဲ့ရုံးသွင်းပစ္စည်းတွေပျက်စီးခဲ့တယ်လို့ဖြူစင်မြစ်တာပရဟိတရုံးနဲ့နေအိမ်ချို့လည်းပျက်စီးခဲ့တယ်လို့ကျောက်တော်မြို့ကတူကပြောပါတယ်။ဒီဇင်ဘာလ30ရက်နေ့ညနေပိုင်းက10မိနစ်ကြာပြစ်ခတ်မှုဖြစ်ပွားနေစဉ်နဲ့ပတ်သက်ပြီးအစိုးရတပ်နဲ့အေအေဘက်တွေကသူတို့ဘက်ကပြစ်ခတ်တာမရှိဘူးလို့မီဒီယာတွေကညင်းဆိုထားတယ်လို့ပြစ်ခတ်မှုဖြစ်စဉ်အတွင်းကျောက်တော်မြို့တစ်ခုလုံးနဲ့လျှက်စစ်မီးပြတ်တောက်ခဲ့တဲ့အတွက်မြို့ကန်တွေကြားစိုးရိမ်မှုမြင့်တက်ခဲ့ကြပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘူလာရှူကလန်းမှာ DNL နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်အရက်သားရင်မောင်းသူကြီးစံသိမှန်တိုက်ဆုံခဲ့ရပါတယ်။ဒီဇင်ဘာလ29ရက်နေ့ကလာရှူမြို့နယ်ရွယ်တောက်ကြီးရွာနေမှာပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။တနသီမှာတည်ဆုံးသူဟာတတုကာမောင်းနဲ့အယတာတူဖြစ်ကြောင်းအသက်23နှစ်သာရှိသေးကြောင်းတန်း DMP ပါတီကတားအိုက်ထိုက်ကပြောပါတယ်ဒီဇင်ဘာ28ရက်နေ့ကစပြီးလကုံနသည့်နမ်မတူနဲ့လာရှုမြို့နယ်စတွေမှာတန်းတပ်ဖွဲ့နဲ့ဆွေရတမတော်တို့တိုက်ပွဲဆက်တိုက်ဖြစ်ပွားနေခဲ့ပြီးဒေသခံလူထုတွေနေရာကနေစွန့်ခွာခဲ့ရတဲ့အထိရှိခဲ့ပါတယ်
ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသမှာရှိတဲ့ဂျပန်ရေတွင်းရွာကိုမြန်မာစစ်တပ်နဲ့ကရင်နေကြားဆောင် BGF တပ်ဖွဲ့တို့ဝင်ရောက်ထိန်းချုပ်ထားခဲ့စဉ်တွင်ပျောက်ဆုံးသွားတဲ့ဒေသခံတွေရဲ့ပစ္စည်းဥစ္စာတွေကိုပြန်လျော်ပေးဖို့ထိုင်းနိုင်ငံမွန်နူမှုဖွဲ့စည်း Mon Association of Thailand MAT ကဘန်ကောက်မြို့မှာရှိတဲ့မြန်မာတာယုံရှိမှာပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကဆန္ဒထုတ်ဖော်ပြီးမြန်မာအစိုးရထံကိုတောင်းဆိုခဲ့ပါတယ်ထိုင်းနိုင်ငံမွန်လူမှုဖွဲ့စည်းအင်အားတရာခကပိုစတာတွေကင်ဆောင်ပြီးမြန်မာတန်ယုံရှိမှာတနာယီနီးပါးခဆန္ဒထုတ်ဖော်ခဲ့ပြီးအဲ့ဒီတောင်းဆိုချက်တွေကိုမြန်မာတန်ယုံရာရှိတွေကိုယ်တိုင်လက်ခံရယူတာမရှိတဲ့အတွက်ဒေသခံထိုင်းရဲရာရှိတွေကတစေပေးပို့ခဲ့တာလို့ဆန္ဒပြပွဲဦးဆောင်တဲ့နိုင်စဟမွန်ကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလဇန်ပိုင်းကမြန်မာစစ်တပ်နဲ့ကရင်နယ်ကြားဆောင် BGF တပ်ဖွဲ့တို့ဝန်ဖြီတစ်ပါတီတပ်တည်နေရာဂျပန်ရေတွင်းရွာကိုဝင်ရောက်ထိန်းချုပ်ခဲ့စဉ်အတွင်းဒေသခံတွေရဲ့အိမ်သုံးပစ္စည်းမျိုးမျိုးဖြစ်တဲ့မော်တော်ဆိုင်ကယ်တွေရုပ်မြင့်တန်ကြားဆက်တွေအဖိုးတန်ဝတ်ထည်တွေတံပိုးငွေကျပ်3,500ကျော်ဆုံးရှုံးခဲ့တယ်လို့လည်းရမိရဖတွေကစည်းရင်းကောက်ယူခဲ့တာပါမြန်မာစစ်တပ်အနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA စာချုပ်အချက်လက်တွေကိုဒေသလိုက်နာဖို့လိုအပ်တယ်လို့လည်းထိုင်းနိုင်ငံမွန်လူမှုဖွဲ့စည်းကမြန်မာအစိုးရထံပေးပို့တဲ့စာမှာရေးသားခဲ့ပါတယ်ရှင်
။ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မှာဒေသခံတွေတည်ဆောင်လာတဲ့စံနဲ့ရိတ်ကလျှို့ကိုမြန်မာသက်မတော်ဘက်ကသိမ်းဆည်းမှုဖြစ်စဉ်တစ်ခုဒီဇင်ဘာလတတိယပတ်မှာဖြစ်ပွားခဲ့ပါတယ်။ကြောက်ကြီးမြို့ပေါ်မှာစံအိတ်150ခန့်ဝယ်ယူပြီးတကော်တဲရွာသားတွေကားနဲ့တည်ဆောင်လာစဉ်တမတော်ခြေလင်းတိုက်ရင်ခန့်လျက်39ကနေဖြတ်တန်းခွင့်မပြုဘဲတင်းစည်းထားပြီးပြန်ပေးမယ်လို့ဆိုပေမဲ့လည်းစံပိုင်ရှင်ဘက်ကမယူရဲတဲ့အခြေအနေမှာရှိနေပါတယ်တမတော်ဘက်ကရိတ်ခါတွေတင်းယူထားတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဒ ဒါကဘက်က KNU သမာတုံးကြောက်ကြီးဆက်ဆံရေးယုံထံတန်ကြားထားလို့ဖြည့်ရှင်းသွားဖို့ရှိတယ်လို့လည်းယုံတာဝန်ခံစောဝါရီတို့ကဆိုပါတယ
်ဇန်နဝါရီလ7ရက်နေ့မှာကြားရောက်မဲ့82ကြိမ်မြောက်ကချင်ပြည်နယ်နေခန္ဓာကိုမနောပွဲတော်ထက်သွင်းကျင်းပဖို့ပြင်ဆင်ထားရမှာအခုခါမှာမကျင်းပဖို့ဆုံးဖြတ်လိုက်တယ်လို့ကချင်လူမျိုးရိုးရရင်ကျင်းမှုအသင်းတာဝန်ရှိသူတွေကပြောပါတယ်အဓိကအခမ်းအနားခေါင်းစဉ်တွေကိုဂျိမ်းဖောဘာသာစကားနဲ့ဂျိမ်းဖောမုံဒေါ်အန်ထွဲနဲ့ကချင်မုံဒေါ်အန်ထွဲခေါ်ဝေါ်ကိစ္စညင်းပွားရမှာခေါင်းစဉ်အမိကွဲလဲရမှာညှိနှိုင်းလို့မရတာကြောင့်မနောပွဲကျင်းပဖို့ကိုဖျက်သိမ်းခဲ့ရတယ်လို့လဲကချင်လူမျိုးရိုးရရင်ကျင်းမှုအသင်းဥက္ကဋ္ဌဦးထုံဖူးတကုံကပြောပါတယ်82ကြိမ်မြောက်ကချင်ပြည်နယ်နေခဏကိုအခုခါမှာပြည်နယ်အစိုးရဝင်းတွင်းမှလာကျင်းပဖို့ပြင်ဆင်ထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးရဲ့အဖွဲ့တို့တိုက်ပွဲတွေကြောင့်နေရက်ကနေတင်းရှောင်လာတဲ့စစ်ပေးရှောင်ဒုက္ခသည်အများစုဟာရက်ကြလာတာနဲ့အများစာဝတ်နေထိုင်ရေးအခက်အခဲတွေနဲ့ကြုံတွေ့နေကြရတာပါမောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ရခိုင်ပြည်မြောက်ပိုင်းကမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပေါ်နေတာတနိုင်ကျော်လာပြီဖြစ်တဲ့တော့နေရက်ဆုံးခွာသူတသိန်းကျော်ဟာဒုက္ခသည်စခန်းပေါ်160ခန့်မှာခိုးလုံနေကြတာပါအဲ့ဒီထက်ကမြောက်ဦးမြို့နယ်မှာရှိတဲ့ဒုက္ခသည်2000ကျော်ရဲ့အခြေအနေကိုမြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကအခုလိုပြောပါတယ
်ဒုက္ခသည်တွေရဲ့အခြေအနေကတော့ဗျာအခုဒီဆောင်းလဲရာဒီဆိုတော့သူတို့မှာအနေထည်တွေလိုအပ်နေတယ်ပေါ့နော်ဆောင်းတို့ဒီအနေထည်အင်ဂျီတို့အဲ့ဒါတွေလိုအပ်နေတာရှိပါတယ်ဒီတော့ဒုက္ခသည်စခန်းမှာတချို့လေသမားတွေလည်းရှိတယ်ဗျအဲ့ဒီလေသမားတွေအနေနဲ့လည်းပဲဒီသူတို့ရဲ့မိုးရာသီစိုက်ပျိုးရတဲ့စပောက်ကိုရိတ်သိမ်းခြေလေးတဲ့နေရာမှာလဲမင်းသိမ်းခြေလေးတဲ့လဲအစိုးရကပြင်မြအောင်ထုတ်မပေးတော့သူတို့မှရိတ်သိမ်းခြေလေးဖို့အတွက်အခက်အခဲတွေလည်းရှိနေပါတယ်ရေချင်မှာတော့ဗျာသူတို့ရဲ့စားဝတ်နေရဲ့အခက်အခဲတွေပြီးတော့ကျန်းမာရေးအခက်အခဲတွေကလေးသူငယ်ကျောင်းနေဖို့အခက်အခဲတွေအဲ့ဒါတွေတော့အခက်အခဲရှိလာနိုင်ပါတယ်
လာရှိစိုက်ပိရှောက်ဒုက္ခသည်တွေရဲ့စားသောက်ရည်ကိုအလှူရှင်တွေရဲ့အကူအညီနဲ့ထောက်ပံ့ထားပေမဲ့အခုအခါအခက်ခဲဖြစ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူကိုအန်းသားကြီးကအခုလိုပြောပါတယ်
ဆိုင်ဖဲဒုက္ခသည်တွေကဒီအခုအချိန်နေမှာဆိုလို့ရှိရင်အရင်ကတည်းကမတရားကြီးကိုများလာတာရှိရဲ့အဲ့တော့အစူမဲ့ဒေါ်လာရလည်းဒီအရင်ထက်ရှိနေမယ်မလောက်တော့အဲ့တော့ဒီဒုက္ခသည်စခန်းထဲမှာဆိုင်ရည်ကနေလာတယ်စားနေရတာတခြားဒီဟိဆင်းဆက်စရာဒီကြီးနေလာရဲ့ဒီငါတို့မဆောက်တော့ခရမ်းနေအဲ့လေမရှိတော့ကိုဖြစ်တယ်
တိုက်ပွဲတွေကြောင့်မြန်မာဆိုရတက်ကသွာလာခေါင်ပိတ်ထားတဲ့အတွက်ပိတ်မိနေတဲ့ကြေးရွာတွေမှာလည်းစားစရာဆန်ကအစအခက်ခဲတွေရှိနေတယ်လို့လည်းကိုအန်းသားကြီးကဆိုပါတယ်မင်းများမျိုးနေဖက်မှာရှိတဲ့ဒုက္ခသည်တွေကိုကူညီပေးနေတဲ့ကိုချွေဆိုးကသူတို့ဖက်ကအချင်းတွေကိုအခုလိုပြောပါတယ
်ပိတ်မိတဲ့ဟာတွေနောက်ဆုံးဆင်လာတော့လုံးဝဆင်ပြေပြမြန်မာဆောင်းဝန်းတွေလည်းဟာမြင့်နေတယ်မယ်ကျင်းရွာဆောင်းဝန်းတွေလည်းဝေးရခင်းကြပါတယ်လို့ပြောပါ
ရခိုင်ပြည်မြောက်ပိုင်းကစတင်ခဲ့တဲ့တိုက်ပွဲတွေဟာအခုအခါတောက်ပိုက်ဖက်အထိပြင်းထန်လာတဲ့အပြင်နှစ်ဖက်တန်းဟာအားတွေတိုးရှိနေသလိုလမ်းလမ်းကြီးတွေနဲ့ကြေးရွာတွေအနည်းကိုပိုက်ခတ်နေတာတွေရှိနေတဲ့အတွက်အခုပွန့်လန့်ရာသီမှာပြည်သူတွေပိုပြီးအခက်အခဲကြုံလာတယ်လို့လည်းလေးလာသူတွေကပြောပါတယ်။လာရှိအချိန်ထိရခိုင်ပြည်မှာရခိုင်တပ်တော်အေအေနဲ့မြန်မာအစိုးရတပ်တွေအကြားတနိုင်ကြွာကြာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နေရဲဆန့်ခွာသူ13000ခန့်ရှိနေပြီဖြစ်တယ်လို့အရဖရခိုင်အဖွဲ့အစည်းတွေပြုစုထားတဲ့စည်ရင်းတွေအရသိရပါတယ်။
ဆက်ပြီးတော့2020နှစ်စံပိုင်းမှာကချင်ပြည်နယ်စစ်ပေးရှောင်စခန်းကစစ်ပေးရှောင်3000ခန့်ကိုနေရက်ပြောင်းနိုင်အောင်စီစဉ်လှုပ်ဆောင်သွားမယ်လို့ကချင်စစ်ပေးရှောင်ပြည်သူ့ကူညီစောင့်ရှောက်ရေးကော်မတီ KHCC ကပြောပါတယ်။ဒီအကြောင်းကိုတော့အမိကနေစူးစီးထားပြီးတော့နိုင်ကိုအိမ်ကနေတင်ဆက်ထားပါတယ်။
ကချင်ပြည်နယ်မှာရှိတဲ့မြစ်ကြီးနားဝိုင်းမော်ပမော်မန်စီမြို့နယ်တွေမှာရှိတဲ့စစ်ဘေးရှောင်စခန်းတွေကလူဦးရေ3000အိမ်တော်စု50ခန့်ကို2020ခုနှစ်နှစ်စံပိုင်းမှာနေရပြန်နိုင်အောင်စီစဉ်လှုပ်ဆောင်သွားမယ်လို့ကချင်ဒေသစစ်ဘေးရှောင်ပြည်သူ့ကူညီဆောင်ရှောင်ရေးကော်မတီ KHCC တွင်းမှုနဲ့ဆရာခါလီကပြောပါတယ်
မချလာလာမှာတော့အကုန်လုံးစနိုင်တယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ကျွန်တော်တို့ကသူတို့ကိုသူတို့တကယ်ပြန်ချင်တယ်လို့ကျွန်တော်တို့ကဒါကော့မွန်ဆွာနဲ့နေရပြန်ရဖြစ်အောင်ကျွန်တော်တို့ကစီစဉ်တဲ့တဘောပါပဲတော့အင်ချင်900ကိုပဲအဓိကဆိုကျွန်တော်တို့တက်ခဲ့ထားပါတယ်ခင်ဗျ2020မှာအင်ချင်900ပြန်နိုင်မယ်လို့ပဲကျွန်တော်တို့ခန့်မှန်းထားခြင်းဖြစ်ပါတယ်ခင်ဗျ
ကချင်ပြည်နယ်အတွင်းရှိမြစ်ကြီးနားမြို့အာကျဲကျေးရွာအုပ်စုရှိစစ်ဆောင်တွေဝိုင်းမော်မြို့နယ်မှာရှိတဲ့သံလောကြီးကျေးရွာနဲ့ရွှေညောင်ပင်စစ်ဆောင်စခန်းကြီးစစ်ဆောင်တွေပမော်မြို့နယ်ကြောက်စခန်းနီးမှာရှိတဲ့စစ်ဆောင်တွေနဲ့မန်စီမြို့နယ်မိုင်ခေါင်စစ်ဆောင်စခန်းတို့ကနေရပြန်လို့တဲ့စစ်ဘေးရှောင်တွေအတွက်စီစဉ်လှုပ်ဆောင်ပေးထားမယ်လို့ KHCC ကပြောပါတယ် အစိုးရဘက်ကလည်း2019ဩဂုတ်လကစတင်ပြီးတော့ခြေရရွက်ခွဲအုပ်ချုပ်ရေးမှုတွေကနေတဆင့်နေရပြန်လို့တဲ့စစ်ဆောင်တွေရဲ့စီးရင်တွေကိုခောက်ယူခဲ့တယ်လို့စစ်ဆောင်တွေကပြောပါတယ်စစ်ဆောင်များစုကတော့နေရပြန်လို့ရင်လုံခြုံရေးရွက်ကောင်းစွာအာမခံပေးနိုင်တဲ့အဖွဲ့အစည်းတစ်စုံစရာမရှိမှကိုစိုးရိမ်နေကြပါတယ်နတ်ဆိုင်ရန်ကြေးဝါကနေလိုင်စာနေရှိကြေးရန်စစ်ဆောင်စခန်းမှာစစ်ဘေးရှောင်နေတဲ့တော်လူပူကတော့
အခုကဒုက္ခတဲ့တွေကအခုရှင်းနစ်ရှိပြီလေနော်ဒီကာလန်တျှောက်လုံးစုံတော့ဟိုကားရဲရန်အပတိကယူဝါတွေကအကုန်လုံးပြစ်ထားပြီနော်အကုန်လုံးကယူဝါတွေပြစ်ထားတဲ့အချိန်နဲ့သူတို့ကအခုမြေလွတ်မြေရိုင်းဆိုပြီးတင်းချင်တာလာနေဆိုရင်လေကျမတို့ကစစ်တက်နေတော့ဘယ်လိုလာနေမလဲကွာလုံချုံရေးမရှိဘူးခိုင်မြဲတဲ့ညင်ချမ်းရေးလည်းမရဘူးနော်သူတို့ဆွေးနွေးလည်းအမြဲတမ်းကိုရန်ရှာတလို့ပဲသူတို့ကဖြစ်နေတာ
စစ်ဆောင်တွေနေရပြန်လို့ရင်လိုအပ်တဲ့အခြေခံစောင့်အုံတွေအသက်မွေးဝန်းကျောင်းလုပ်ငန်းတွေကို GHCC အနေနဲ့ကူညီလှုပ်ဆောင်ပေးတော့မှာဖြစ်ပြီးကျန်းမာရေးပညာရေးအစရှိတဲ့တခြားလိုအပ်ချက်တွေကိုဒီနယ်အစိုးရနဲ့ပူးပေါင်းညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့နေရပြန်လို့မရသေးတဲ့စစ်ဆောင်တွေကိုလည်းဆက်လက်ကူညီသွားနိုင်ဖို့လှုပ်ဆောင်နေတယ်လို့ဆရာခါလီကပြောပါတယ်ကချင်ပြည်နယ်ရှိစစ်ဆောင်များစုဟာပြီးခဲ့တဲ့2013ခုနှစ်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာတပ်မတော်တို့ကြားတကြောပြန်ပြန်လည်ဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်နေရစွန့်ခွာစစ်ပီးလို့ရတိမ်းရှောင်နေကြရတာလည်းဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ကြောက်တော်မြို့မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွင်မျိုးသမီးနှုဒဏ်ရာရရှိခဲ့ပြီးလူနေအိမ်နဲ့အစိုးရရုံအဆောက်အဦချို့ပျက်စီးခဲ့ပါတယ်။ရှမ်းပြည်နယ်နမ်မတူလာရှိုးကားလမ်းမှာ TNRA နဲ့အစိုးရတမတော်တို့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်အရတားရေမောင်းသူတေဆုံးခဲ့ရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။မနေ့ဖက်မနေ့ဖက်မှာတော့အခုညပိုင်းမှာနားဆင်ခဲ့ကြရတဲ့သတင်းပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥဟောင်ခင်ရဲ့မြန်မာရေးတုံသက်ချက်၊ကျမ်းမာရေးနဲ့တရင်သတင်းလွှာကဏ္ဍတွေကိုပဲပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 kHz 11893လိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်ကြပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းInterset 17နဲ့ Mia Set 3တို့ကနေပြီးတော့ဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင် VOA American တန်ရဲ့ကြာသာပတေးနေ့ညပိုင်းအစီအစဉ်တွေကိုနှာစင်နေကြရတာဖြစ်ပါတယ်အခုဒီကနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်အီရတ်နိုင်ငံဘက်ဒ်တဲမြို့တော်က American တန်ရုံတွေကိုဝင်စီးဖို့ကြိုးစားခဲ့ကြတဲ့ဆန္ဒပြသူတွေပြန်လည်ထွက်ခွာသွားကြပြီဖြစ်လို့ဒီကနေ့တော့အခြေအနေတည်ငြိမ်နေပါတယ်တန်ယုံလုပ်ငန်းတွေကိုတော့ယာယီရထားတဲ့အပြင်အမေရိကန်နိုင်ငံသားတွေအနေနဲ့တန်ယုံသားကိုမလာဖို့အတွက်နိုင်ငံကြေးဌာနကတတိပေးထားပါတယ်။ခါတာဤဖက်စ်ဘိုလာအဖွဲ့ခေါင်းဆောင်အပါအဝင်တခြားအကြမ်းတစ်ဖက်သမားတွေကတန်ယုံကိုတိုက်ခိုက်ဖို့ကြိုးကင်ခဲ့တာလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကဖော်ပြပြောဆိုခဲ့ပါတယ်။သူရဲ့တောက်ကြနေစာပြင်ပေဥရောပနဲ့အာရှလေပိုင်း၅နိုင်ငံခီးစဉ်ကိုလည်းရွှေ့ဆိုင်းထားပါတယ်။အာမခံတဲ့လူနေစင်မှာဂျပန်နိုင်ငံတွေကနေထွက်ပြေးသွားတဲ့ Nissan ကားကုမ္ပဏီအကြီးအကဲဟောင်း Carlos Ghosn ရဲ့အိမ်ကိုဂျပန်အစိုးရရှေ့နေတွေဒီကနေ့ဝင်ရောက်ရှာဖွေခဲ့တယ်လို့ Lebanon ရောက်နေတဲ့သူ့ကိုဖမ်းဖို့အတွက်အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ကဖမ်းဝရမ်းထုတ်လိုက်ပါတယ်။ငွေကြေးပသမမှုတွေနဲ့အမှုရင်ဆိုင်နေရတဲ့ Carlos Ghosn ဟာအင်္ဂါနေ့ကဂျပန်နိုင်ငံကနေ Lebanon နိုင်ငံကိုထွက်ပြေးသွားတာပါ။သူဘယ်လိုနိုင်ငံတွေကနေထွက်သွားတယ်ဆိုတာအခုချိန်ထိသိသိချာချာမသိရသေးပါဘူး။ဩစတြေးလျနိုင်ငံမှာတော့အရှိန်ပြင်းပြင်းနဲ့တောမီးတွေလောင်ကျွမ်းနေတဲ့ New South Wales ပြည်နယ်ထဲမှာအရေးပေါ်အခြေအနေကိုတတိယအကြိမ်ထုတ်ပြန်ထားပါတယ်။စနေနေ့မှာအင်မတန်ပူပြင်းတဲ့မိုးလေဝသအခြေအနေပြန်ရောက်မှာမို့တောက်ချာနေမနေ့9နာရီတည်းကစပြီးတော့9ရက်ကြာအရေးပေါ်အခြေအနေထုတ်ပြန်တယ်လို့ပြည်နယ်ဝန်ကြီးချုပ်ကကြေညာထားပါတယ်။ New South Wales ပြည်နယ်တောင်ပိုင်းကမ်းရိုးတန်းကနေဝစ်တိုရီယာပြည်နယ်ထဲက East Gippsland ဒေသအထိမိုင်150ကျော်ရှိနေတဲ့ကမ်းရိုးတန်းဒေသတစ်လျှောက်မှာရှိနေထိုင်တဲ့ခီးသွဲဧည့်သည်တွေကိုအဲ့ဒီဒေသတွေထဲကနေပြီးတော့24နာရီအတွင်းထွက်သွားဖို့အတွက်အာဏာပိုင်တွေအမိန့်ထုတ်ထားပါတယ်။ပြင်သစ်နိုင်ငံမှာတော့ပင်စင်စနစ်ပြင်ဆင်မဲ့အပေါ်သပိတ်မှောက်ဆန္ဒပြမှုတွေဟာဒီကနေ့29ရက်ပြည့်သွားပြီးမှ10စုနှစ်အတွင်းအရှိကြာဆုံးသပိတ်မှောက်မှုစံချိန်တင်သွားပါရရှင်
။ကြာသာပြည်နေညာပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။အခုညအစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Dexter Wondura ဖြစ်ပါရရှင်။မနေ့ဖန်6နာရီကနေ9နာရီအထိမနက်ပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။သောရရှင်နဲ့အားလုံးရှင်းလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.